Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ10ရက်နေ့တနင်္ဂနွေနေ့ည9နာရီကနေ10နာရီအထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့ဖိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါအရှိတောင်အရှာခေါင်းဆောင်နေနဲ့ညီလာခံကိုတက်ရောက်ဖို့အမေရိကန်ခေါင်းဆောင်ဖိလစ်ပိုင်နိုင်ငံကိုရောက်ရှိနေပါပြီအာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံကိုဒီကနေ့ဖိလစ်ပိုင်မှာကျင်းပတာမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်မိန့်ခွန်းပြောကြားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
While I'm delighted to witness the active participation of women entrepreneurs in the private sector, I'm also inspired by the millions of women who toil each day, holding their heads high.
ASEAN စီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိပ်သီးညီလာခံမိတ်ဂုံမတော်အဆင်စုကြည်ပြောသွားတာပါ။ပြည်စုံကိုသတင်းနဲ့ပြည်မှာနားဆင်ကြရပါမယ်။ဒါပြင်မြန်မာအရေးတွေ့ဆုံမြန်မြန်ကန်ကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိညီထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်။
ရှိတောင်အာရှနိုင်ငံကခေါင်းဆောင်တွေနဲ့ညီလာခံတွေကိုတက်ရောက်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကိုဒီကနေ့တနင်္ဂနွေနေ့မှာဆက်ရောက်သွားပါပြီ။ဖိလစ်ပိုင်ကမနီလာမြို့တော်ကအမေရိကန်တန်ရုံးရှိကိုဖိလစ်ပိုင်ပြည်သူ 3,500 လောက်ချီတဲ့ဆန္ဒပြဖို့ကြိုးစားခဲ့ကြတဲ့ဖိလစ်ပိုင်စံတော်ချိန်ညနေ 6:00 လောက်မှာသမ္မတထရန့်ရဲ့ Air Force 1လေယာဉ်မနီလာမြို့တော်ကိုဆက်ရောက်ခဲ့တာပါ။ဖိလစ်ပိုင်နိုင်ငံရဲ့ကိုလိုနီဟောင်းအမေရိကန်ပြည်ထောင်စုဟာပြည်ပမှာစစ်တိုက်ဖို့ကြိုးစားနေတယ်လို့ဆန္ဒပြသူတွေကဆွဆွဲပြီးသမ္မတထရန့်ထွက်သွားဖို့အော်ဟစ်ခဲ့ကြပါတယ်။တန်ယုံရှိနောက်အာဆီယံအဖွဲ့ကကမကထလုပ်တဲ့ညီလာခံတွေကိုသမ္မတထရန့်တယောက်ဖို့ရှိတဲ့နေရာတွေကိုဆန္ဒပြသူတွေမရောက်နိုင်အောင်ထောင်ထဲချတဲ့အဓိကယုံနှိမ်နင်းရေးရဲတွေကတားဆီးခဲ့ကြပါတယ်။ဖိလစ်ပိုင်နိုင်ငံကိုမထွက်ခွာခင်မှာတော့အမေရိကန်သမ္မတထရန့်ကဗီယက်နမ်သမ္မတထရန့်တိုင်းကွမ်းနဲ့တွေ့ဆုံဆွေးနွေးပါတယ်။အမေရိကန်နဲ့ဗီယက်နမ်နှစ်နိုင်ငံစလုံးအတွက်အကျိုးရှိစေမဲ့နှစ်နိုင်ငံအပြန်အလှန်ကုန်သွယ်ရေးလုပ်လို့တဲ့အကြောင်းအမေရိကန်သမ္မတကပြောပါတယ်။ဖိလစ်ပိုင်သမ္မတထရန်ဒရန်ကွိုင်းအနေနဲ့ဒီကနေ့တနင်္ဂနွေနေ့ဟနိုင်းမြို့တော်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ပူရဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုတာပါ။ကုန်သွယ်ရေးမှာနိုင်ငံတွေအားလုံးအနေနဲ့စီမံစည်းကမ်းနဲ့လုပ်ရမှာဖြစ်တဲ့အကြောင်းဗီယက်နမ်နိုင်ငံအနေနဲ့အမေရိကန်ပို့ကုန်တင်ပို့မှုမှာအများဆုံးကြီးထွားလာနေတဲ့အပေါ်အားပေးတဲ့အကြောင်းအမေရိကန်သမ္မတကပြောပါတယ်ဗီယက်နမ်နိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုကိုချမှတ်ဆောင်ရွက်ပြီးကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုအဖက်ဖက်ကတိုးမြင့်ဆောင်ရွက်ခဲ့တဲ့ဗီယက်နမ်သမ္မတရဲ့ဆောင်ရွက်ချက်တွေကိုလည်းချီးကျူးတဲ့အကြောင်းနဲ့ဗီယက်နမ်ပြည်သူတွေအလုံးအတွက်စီးပွားရေးအခွင့်အလမ်းတွေမြင့်တင်နိုင်မဲ့ပြုပြင်ပြောင်းလဲရေးအပေါ်မှာအမေရိကန်ပြည်ထောင်စုဘက်ကစိတ်အားထက်သန်တယ်လို့လည်းအမေရိကန်သမ္မတထရန့်ကပြောဆိုခဲ့ပါတယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်နှောက်ယှက်ခြင်းမရှိဘူးလို့သမ္မတရုရှားသမ္မတဗလာဒီမီယာပူတင်ပြောတဲ့အပေါ်သူ့အနေနဲ့ယုံကြည်ကြောင်းအမေရိကန်သမ္မတဒေါနယ်ထရမ့်ကပြောကြားလိုက်ပါတယ်ရုရှားသမ္မတကသူ့အနေနဲ့ရောရုရှားနိုင်ငံအနေနဲ့ပါအမေရိကန်ရွေးကောက်ပွဲကိုဝင်ရောက်နှောက်ယှက်ခဲ့ခြင်းမရှိဘူးလို့ပြောတာကိုသူယုံကြည်ကြောင်းသမ္မတထရမ့်ကဗီယက်နမ်သမ္မတထရန်ဒိုင်ကွန်နဲ့အတူတနင်္ဂနွေနေ့ကဟနွိုင်းမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားတာဖြစ်ပါတယ်အမေရိကန်ထောက်လှမ်ရေးအေဂျင်စီတွေကရတဲ့မတူညီတဲ့သတင်းအချက်အလက်တွေကရုရှားနိုင်ငံအနေနဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဂျာဝင်နောက်ဆက်ခဲ့တယ်လို့ညွှန်ပြခဲ့တာဖြစ်တယ်လို့ယုံကြည်ကြောင်းသမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်ကသူ့အနေနဲ့အမေရိကန်ထောက်လှမ်ရေးတွေကိုယုံကြည်ပြီးတော့သူတို့နဲ့အတူတွဲပြီးလှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။ဒါ့ပြင်ရုရှားတွေနဲ့အမြဲရန်ဖြစ်နေတာနဲ့ဆန့်ကျင်ပြီးတော့ရင်းနှီးနှီးဖြစ်နေတဲ့ပုံကကဘာကြီးတွက်ရောအမေရိကန်တွက်ပါတန်ဖိုးရှိတဲ့အရာတစ်ခုဖြစ်တယ်လို့သူ့ရဲ့ယက်ဒီချက်ကိုထက်လောင်းပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့စောပိုင်းတုန်းကသမ္မတထရမ့်ကပြီးခဲ့တဲ့သမ္မတအိုဘားမားဆိုရလက်ထက်ကသမ္မတအိုဘားမားရောဟီလာရီကလင်တန်ရောရုရှားနိုင်ငံနဲ့မိတ်ဆွေဖြစ်နိုင်ဖို့ကြိုးပမ်းခဲ့ပြီးအောင်မြင်မှုမရခဲ့တာကိုသတင်းအမှားတွေလွှင့်နေတဲ့မီဒီယာတွေမှတ်မိကြရလားဆိုပြီးတော့သူ့ရဲ့ Twitter စာမျက်နှာကနေရေးသားခဲ့ပါသေးတယ်။ဒါပြင် APEC ညီလာခံအတွင်းစီးရီးယားအရေးကိစ္စနဲ့ပတ်သက်ပြီးသူနဲ့ရုရှားသမ္မတပူတင်တို့နှစ်ခါသုံးခါလောက်ခက်တူတူပြောကြားခဲ့တာရှိတယ်လို့သမ္မတထရမ့်ကပြောပါတယ်ခင်ဗျာ။
စပိန်နိုင်ငံကတလူနီးယားဒေသကိုစပိန်ဝင်ကြီးချုပ်မာရီယာနိုရာဂျွိုင်းဒီကနေ့တနင်္ဂနွေနေ့မှာရောက်ရှိနေပါတယ်။ကတလူနီးယားဒေသကိုစပိန်အစိုးရကတရက်အုပ်ချုပ်မှုကျင့်သုံးပြီးတဲ့နောက်ပထမဆုံးအချိန်အဖြစ်နဲ့စပိန်ဝင်ကြီးချုပ်ရောက်ရှိလာတာပါ။ချေမ ုံးခံခဲ့ရတဲ့ကာတာလိုနီးယားဒေသလွတ်လပ်ရေးလှုပ်ရှားမှုကဘာစီလိုနာမြို့မှာဆန္ဒပြပွဲကြီးတစ်ခုလုပ်ခဲ့ကြပြီးတီးခြားကာတာလန်သမ္မတနိုင်ငံအဖြစ်အသိအမှတ်ပြုပေးဖို့နောက်ဖမ်းဆီးခံခေါင်းဆောင်တွေကိုပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြပြီးနောက်တစ်နေ့မှာပဲစပိန်ဝန်ကြီးချုပ်ဘာစီလိုနာမြို့ကိုရောက်ရှိသွားတာဖြစ်ပါတယ်။နောက်လာတဲ့မှာကျင်းပမဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေအကျိုးဝန်ကြီးချုပ်ရာဂျွိုင်းအနေနဲ့သူ့ရဲ့ Conservative Popular Party အတွက်စီယုံရေးလုပ်မယ်လို့လည်းခန့်မှန်းထားကြပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ29ရက်နေ့ကကာတာလိုနီးယားဒေသဆိုင်ရာလွှတ်တော်ကနေလွတ်လပ်ရေးမဲခွဲခဲ့ကြပြီးတဲ့နောက်စပိန်ဗဟိုအစိုးရကကာတာလိုနီးယားကိုတိုက်ရိုက်အုပ်ချုပ်မှုအောက်ချက်ချင်းသွတ်သွင်းခဲ့တာပါ။နောက်ခွဲထွက်ရေးသမားနိုင်ငံရေးသမားဒါဇင်နဲ့ချီပြီးဖမ်းဆီးခဲ့တာကြောင့်ကာတာလန်အစိုးရအကြီးအကဲဟောင်းကာ့စ်ပျူရှ်တမွန်ဟာလည်းဘယ်ဂျီယံကိုထွက်ပြေးခဲ့ရပါတယ်။ဖြတ်သိမ်းလိုက်တဲ့ကာတာလန်အစိုးရအဖွဲ့ကအဖွဲ့ဝင်၈ဦးနဲ့ထင်ရှားတဲ့တက်ကြွလှုပ်ရှားသူ၂ဦးတို့ကိုတော့အချုပ်ချထားပါတယ်ရှင်။
ဘူရွန်ဒီနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ပြောနေတာနဲ့ပတ်သက်ပြီးတော့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကစုံစမ်းစစ်ဆေးမဲ့အစီအစဉ်ကိုတန်ဇေးနီးယားနဲ့ယူဂန္ဒါနိုင်ငံခေါင်းဆောင်တွေကစနေနေ့မှာဝေဖန်လိုက်ပါတယ် ICC ရဲ့ဆုံးဖြတ်ချက်ကဘူရွန်ဒီနိုင်ငံရဲ့ပဋိပက္ခကိုဖြေရှင်းဖို့တောင်းယူထားတဲ့ရှေ့အာဖရိကတိုင်ဝမ်ကော်မတီရဲ့ချိုးဖောက်မှုတွေကိုထိခိုက်စေတယ်လို့တန်ဇေးနီးယားသမ္မတရုံးရဲ့ကြေညာချက်မှာပြောထားပါတယ်ဘူရွန်ဒီအစိုးရကတော့ ICC ဘက်ကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကမ်းလှမ်းထားတာကိုပူပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုပြီးတော့ပြောပါတယ်ICC အနေနဲ့ဘူရွန်ဒီနိုင်ငံမှာစုံစမ်းစစ်ဆေးမှုလုပ်ခွင့်မရှိဘူးလို့ဘူရွန်ဒီတရားရေးဝန်ကြီးအေမီလော်ရန်တေကသတင်းတောက်တွေကိုမြို့တော်ဘူဂျွန်ဘာရာမှာပြောကြားခဲ့ပါတယ် ICC တရားသူကြီး၃ယောက်က2015 April ကနေ2019 October လအတွင်းဘူရွန်ဒီနိုင်ငံနဲ့နိုင်ငံပြင်မှာဖြစ်ခဲ့တဲ့ဆိုတဲ့လူခွင့်ချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့ခွင့်ပြုလိုက်ပြီးတရားအချာမှာဘူရွန်ဒီအစိုးရဘက်ကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်ဘူရွန်ဒီနိုင်ငံဟာမကြသေးခင်ကပဲ ICC ရဲ့ဗတိညင်စာချုပ်ကနေနှုတ်ထွက်ထားတာဖြစ်ပါတယ်။ဒါပေမဲ့ဘူရွန်ဒီနိုင်ငံအနေနဲ့အဲ့လိုနှုတ်ထွက်လိုက်ပြီးမဲ့လဲအစိုးပိုင်းကကျူးလွန်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ ICC ရဲ့စီရင်ဆုံးဖြတ်ပိုင်ခွင့်ကိုထိခိုက်မှုရှိမှာမဟုတ်ဘူးလို့ ICC ဘက်ကပြောပါတယ်။လူခွင့်ရေးအဖွဲ့ရဲ့အဆိုအရတော့ဘူရွန်ဒီနိုင်ငံကနိုင်ငံရေးမတည်ငြိမ်မှုကာလအတွင်းမှာလူ1200ထက်မနည်းသေဆုံးခဲ့ပြီး900ကျော်ပျောက်ဆုံးခဲ့ကြောင်းဓာတ်ပြင်1000ကျော်လည်းတရားမဝင်ဖမ်းဆီးခံခဲ့ရတယ်လို့ပြောပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံပါရာညာကေးမြို့မှာဒီကနေ့ကျင်းပတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့စီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်မိန့်ခွန်းပြောပါတယ်။မြန်မာနိုင်ငံမှာစီးပွားရေးလုံခြုံရေးဟာပြောင်းလဲလာတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကအခုလိုပြောဆိုပါတယ
်Say that it was much easier then because then you only knew whom you had to bribe. It's a lot more difficult now because you have to know how to do business in the right way. Integrity plus.
မြန်မာနိုင်ငံမှာအရင်ကစီးပွားရေးလုပ်ရတာပိုလွယ်တယ်လို့ပြောကြပါတယ်။ဘာကြောင့်လဲဆိုတော့ဘယ်သူလက်ထိုးရမလဲဆိုတာတခုပဲသိဖို့လိုလို့ပါ။စီးပွားရေးကိုနီးမှန်လမ်းမှန်ဘယ်လိုလုပ်ရမလဲဆိုတာကိုသိဖို့လိုအပ်လာတာကြောင့်အခုကတော့ပိုပြီးတော့ခက်ခဲလာပါတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပြောဆိုသွားတာပါ။လက်ရှိမြန်မာအစိုးရအနေနဲ့ကတော့ဝန်ဆောင်မှုတွေကိုတနည်းအားဖြင့်နဲ့ပြီးအောင်အင်တာနက်အွန်လိုင်းကနေရှောက်ထားနိုင်တဲ့စနစ်တိုးတက်လာအောင်ဆောင်ရွက်နေပြီးဘီရိုကရေစီကျူးနီစနစ်လုံထုံးလုံနည်းတွေကိုရှော့ချဖို့ကြိုးပမ်းနေတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။ဆယ်စုနှစ်ပေါင်းများစွာစီးပွားရေးနိုင်ငံရေးအရာအထူးတန်နိုင်ငံအဖြစ်ကနေအသစ်ထွက်ပေါ်လာတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာစီးပွားရေးအကြကာလမှာကြုံတွေ့ရတဲ့အခက်အခဲတွေလည်းအများအပြားရှိတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောပါတယ်။ဒါပေမဲ့အားလုံးပါဝင်နိုင်ပြီးရေရှည်ဖွံ့ဖြိုးတိုးတက်မှုကိုအာဆီယံနိုင်ငံတွေနဲ့အတူရရှိနိုင်ဖို့ခိုင်ခိုင်မာမာကြိုးပမ်းနေတဲ့အကြောင်းလည်းပြောဆိုသွားပါတယ်ရှင်
။မြန်မာနိုင်ငံတွင်းကနေရိုဟင်ဂျာတွေထွက်ပြေးရတဲ့အကြမ်းဖက်မှုတွေကိုမြန်မာခေါင်းဆောင်ဒေါအောင်ဆန်းစုကြည်အနေနဲ့ဆန့်ကျင်ပြောဆိုဖို့ Irish Rock Guitar အဖွဲ့ U2 ကတိုက်တွန်းလိုက်ပါတယ်။ဩဂတ်စ်လအတွင်းရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကမွတ်စလင်6သိန်းကျော်ထွက်ပြေးရောက်ရှိနေတာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ကြီးကြပ်မှုအောက်မှာရိုဟင်ဂျာတွေရဲရဲဆက်ဆက်ဖိနှိပ်ခံနေရတာကြောင့်စိတ်တိုက်ခံစားရတယ်လို့လည်းမနေ့စနေနေ့က U2 ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ မြန်မာစစ်တပ်ရဲ့အကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကိုလည်း YouTube ဖွဲ့ကဝေဖန်ပါတယ်မြန်မာစစ်ဆိုးရလက်ထက်ကတော့ဆန်းစုကြည်နေကြေကျုပ်ကြခံရတဲ့ကာလတလျှောက်မှာသူမလွတ်မြောက်ရေးအတွက် YouTube ဖွဲ့ကတောက်လျှောက်ရည်တည်လှုပ်ရှားခဲ့တာဖြစ်ပါတယ်ခင်ဗျာ
ဆော်ဒီအာရေဗီယာနိုင်ငံမြို့တော်ရီယက်ကိုတွားရောက်တဲ့ခီးစဉ်အတွင်းရုတ်တရက်ယာရုကနှုတ်ထွက်လိုက်တဲ့လေဗနန်ဝန်ကြီးချုပ်ဆာအက်ဟာရီဒီဟာသတင်းတစ်ပတ်ကြားတဲ့တိုင်အောင်နိုင်ငံကိုပြန်မလာသေးတဲ့အကြောင်းရင်းကိုဆော်ဒီအာရေဗီယာဘက်ကရှင်းလင်းဖို့လေဗနန်သမ္မတကမနေ့စနေနေ့ကတောင်းဆိုပါတယ်လေဗနန်ဝန်ကြီးချုပ်ဟာရီဒီအနေနဲ့သူ့ရဲ့ပြည်သူတွေထောက်ခံသူတွေရှိရာလေဗနန်နိုင်ငံကိုပြန်မလာနိုင်ရအောင်ဖြစ်နေရတဲ့အကြောင်းရင်းတွေကိုဆော်ဒီဘက်ကရှင်းပြရမယ်လို့လေဗနန်သမ္မတကပြောဆိုခဲ့တာပါမစ္စတာဟာရီဒီနဲ့ပတ်သက်ပြီးအခြေအနေတွေကမရှင်းမလင်းဖြစ်နေတာတွေဟာဆိုရင်သူ့ရဲ့ဆောင်ရွက်ချက်တွေကြီးညာချက်တွေကအမှန်ကိုထင်ဟမှုမရှိဘူးဆိုပြီးလဲသမ္မတကထပ်လောင်းပြောဆိုပါတယ်ဝန်ကြီးချုပ်ဟာရီဒီရဲ့နှုတ်ထွက်လာကိုလည်းတရားဝင်လက်မခံသေးပါဘူးရှင်
မော်ဂိုဘောလုံးသင်းဟာ2018ကမ္ဘာဖလားဘောလုံးခြေစစ်ပွဲအောင်သွားပြီးတဲ့နောက်ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာရှိတဲ့မော်ရိုကိုနိုင်ငံသားတွေစနေနေ့ကအောင်ပွဲခံရကနေအကြမ်းဖက်မှုတွေထိဖြစ်လာခဲ့ပါတယ်မော်ရိုကိုဘောလုံးပရိသတ်300လောက်ကိုထိန်းချုပ်နိုင်ဖို့အတွက်အထူးရုံးနေနေရဲတွေကိုဆေးလွတ်ပြီးတော့မီတပ်ပိုက်တွေနဲ့အနေနဲ့ထိဖြစ်ခဲ့ပါတယ်ဒီဖြစ်အတွက်မှာအနည်းဆုံးကားဒဇင်မီလောင်သွားခဲ့ပါတယ်ဒီအကြမ်းပွဲနဲ့ပတ်သက်ပြီးပုံမှန်အောင်ပွဲခံနေကြနေရဖြစ်တဲ့ Boss Associa ဈေးကွက်အဆောင်ရှိကလေကားမှာမော်ရိုကိုဘောလုံးပရိသတ်တွေအောင်ပွဲခံနေတဲ့အချိန်ရဲကလမ်းတွေကိုပိတ်ဖို့ကြိုးစားရကနေအကြမ်းဖက်တာတွေဖြစ်လာခဲ့တာပါစနေနေ့ကကစားတဲ့2018ကမ္ဘာဖလားအာဖရိကဆုံးခြေစစ်ပွဲမှာတော့မော်ရိုကိုအသင်းက Ivory Coast ကိုငကိုကိုမရှိနဲ့နိုင်ပြီးခြေစစ်ပွဲအောင်ခဲ့တာဖြစ်ပြီးတော့1998ကမ္ဘာဖလားနောက်ပိုင်းမှာဒါပထမဆုံးအချိန်ခြေစစ်ပွဲအောင်တာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမတ်သိညီထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါအခုတော့သတင်းဆောင်ပါနဲ့အပတ်စဉ်ကန္ဓာအလဲဖြစ်ပါရယ်ရှင်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့လူမှုရေးတိုးတက်ပြောင်းလဲမှုတွေအတွက်အမျိုးသမီးတွေရဲ့အခွင့်အရေးဟာအရေးကြီးတာကြောင့်သူတို့ရဲ့စွမ်းဆောင်ရည်တွေမြင့်တက်လာဖို့အားပေးလှုံ့ဆော်ရလိမ့်မယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမှာဒီကနေ့ကျင်းပတဲ့အာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိပ်သီးညီလာခံမိန့်ခွန်းမှာဒေါ်အောင်ဆန်းစုကြည်အခုလိုပြောဆိုသွားတာပါဒီအကြောင်းသတင်းကိုတော့ကိုသားညို့ကပြောပြပေးပါလိမ့်မယ်ရှင်
ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာတင်းလာနေစတင်မဲ့အာဆီယံထိပ်သီးအစည်းအဝေးတွေကိုတက်ရောက်ဖို့အတွက်ဖိလစ်ပိုင်နိုင်ငံကိုရောက်ရှိနေတာဖြစ်ပြီးတော့ဒီကနေ့မှာပြုလုပ်တဲ့အာဆီယံစီးပွားရေးနဲ့ယင်းနှိမ့်နိုင်မှုဆိုင်ရာထိပ်သီးညီလာခံအတွက်မှာအခုလိုမျိုးမိကွန်းတက်ကိုပြောဆိုသွားတာပါစီးပွားရေးမှာအဂတိလက်စားမှုတိုက်ဖြတ်ရေးနဲ့အမျိုးသမီးတွေရဲ့အခမ်းအနားကိုအသိမှတ်ပြုမြင့်တင်ပေးဖို့ဆိုတာကိုအလေးပေးပြီးတော့ဒေါန်ဆန်းစုကြည်ကပြောဆိုသွားပါတယ်မြန်မာနိုင်ငံဟာအသွင်ကူးပြောင်းလာပြီဖြစ်ပေမဲ့လို့နှစ်ပေါင်းများစွာကြာအောင်လို့အထူးကြံဖြစ်ခဲ့ရတဲ့အခြေအနေကနေပြီးတော့ရုံထွက်နိုင်ဖို့အတွက်အခက်အခဲများစွာရှိနေသေးတယ်လို့ဒေါန်ဆန်းစုကြည်ကဝန်ခံပြောလိုက်ပါတယ်။ဒါ့အပြင်လည်းပြည်သူအလုံးပေါဝင်နိုင်ပြီးတော့ခိုင်မာတောင့်တင်းတဲ့စီးပွားရေးတရဖြစ်လာစီရေးဆောင်ရွက်ဖို့သူ့ရဲ့အစိုးရအနေနဲ့ပိုင်းဖြတ်လှုပ်ဆောင်နေပါတယ်လို့လည်းပြောပါတယ်။မြန်မာစီးပွားရေးဖွံ့ဖြိုးမှုနဲ့ပတ်သက်လို့ပြောရမှာတော့အမျိုးသမီးတွေရဲ့ကဏ္ဍကိုအထူးအလေးပေးပြောဆိုသွားပါတယ်
။ So we always depended on our women to make sure that our families were economically secure. This is why it's not such a
ကျွန်တော်မြန်မာမိသားစုတွေရဲ့စီးပွားရေးဖူလုံနိုင်အောင်အမျိုးသမီးတွေအပေါ်မှာမှီနေရပါတယ်။ဒါကြောင့်လဲလူငယ်လုပ်ငန်းရှင်တွေရဲ့49ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်နေတယ်ဆိုတာသိအံ့ဩစရာမရှိပါဘူး။ပုဂ္ဂလိကလုပ်ငန်းတွေမှာအမျိုးသမီးတွေတက်တက်ကြွကြွပါဝင်ဆောင်ရွက်နေတာကိုတွေ့ရတာအင်မတန်ဝမ်းမြောက်စရာပါ။ဒါ့အပြင်ကလေးငယ်တွေရဲ့အနာဂတ်ကောင်းမွန်ဖို့အတွက်စွန့်လွတ်အနစ်နာခံပြီးတော့အခက်အခဲမျိုးစုံကိုအန်တုရင်ဆိုင်နေရတဲ့တန်းနဲ့ချီတဲ့အမျိုးသမီးတွေကိုတွေ့ရတာအင်မတန်ကိုအားတက်ရပါတယ်။မြန်မာနိုင်ငံရဲ့အပြောင်းအလဲအတွက်ဒီအမျိုးသမီးတွေရဲ့စွမ်းဆောင်ရည်တက်လာဖို့သူတို့ကိုယ်တိုင်ကရောသူတို့မိသားစုကပါအားပေးဆောင်ရွက်ရမှာပါ။
မြန်မာနိုင်ငံရဲ့လူမှုရေးနဲ့စီးပွားရေးပြောင်းလဲဖွံ့ဖြိုးမှုတွေမှာအမျိုးသမီးတွေအခုလိုမျိုးတက်တက်ကြွကြွဥဆောင်ပါဝင်နေကြပြီမဲ့လို့တခြားမျိုးသွားတွေနီးတူပဲစိန်ခေါ်ချက်တွေအခက်အခဲတွေရင်ဆိုင်နေကြရပြီးတော့တစ်ဖက်မှာတော့မြန်မာရိုးရာအစဉ်လာအရတားဆီးတွေကလည်းရှိနေတယ်လို့ဒေါန်ဆန်းစုကြည်ကထောက်ပြပြောခဲ့ပါတယ
် The majority of enterprises in Myanmar led by women entrepreneurs are small and medium sized.Being SMEs challenges
မြန်မာအမျိုးသမီးတွေဥဆောင်တဲ့လုပ်ငန်းအများစုဟာအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေဖြစ်ကြပါတယ်။ဒါကြောင့်သူတို့မှာစိန်ခေါ်အကဲဆန့်ချက်တွေကနေရာတိုင်းမှာရှိပါတယ်။ငွေချေးအရင်းနှီးရဖို့ဈေးကွက်ရဖို့မြေနေရာရရှိဖို့တည်င်းအချက်လက်ရရှိဖို့ဤပညာရရှိဖို့အခက်အခဲတွေမျိုးစုံရှိနေပါတယ်။ဒီလိုစိန်ခေါ်ချက်တွေတင်မကပါဘူး။အမျိုးသမီးအပေါ်ခွဲခြားဆက်ဆံမှုတွေလည်းရင်ဆိုင်ကြရပါတယ်။ ကျမတို့နိုင်ငံမှာအမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုမရှိဘူးလို့ပြောကြပါတယ်။ဒါမှားပါတယ်။အစဉ်အလာရဆိုရင်အမျိုးသားတွေဟာပိုပြီးမြင့်မြတ်တယ်လို့ရှုမြင်ကြပါတယ်။သားကိုသခင်၊လင်ကိုဖျားဆိုတဲ့မြန်မာစကားပုံရှိပါတယ်။ကျမကတော့ဒါကိုသိသဘောမတူပါဘူး
။စီးပွားရေးဖွံ့ဖြိုးတိုးတက်ရေးမှဒီလူသားရေးမြစ်ကရေးပါတာမို့လို့ဒီနေရာမှာဥဆောင်နေကြတဲ့အမျိုးသမီးတွေရဲ့စွန့်ရင်မြင့်တင်ဖို့ကိစ္စကလည်းတပြိုင်နက်တည်းမှာရေးကြည့်တယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုပါတယ်။အမျိုးသမီးတွေရင်ဆိုင်နေရတဲ့ဒုလမျိုးအတားအဆီးအခက်အခဲတွေကိုကြော်ဖြတ်နိုင်ဖို့ရနိုင်ငံအနေနဲ့ကစီမံတွေကိုစနစ်တကျကိုပြင်ဆင်ဆောင်ရွက်ပေးရမယ်လို့တောင်ဆန်းစုကြည်ကပြောပါတယ
် Measures need to be taken to empower women to overcome social constraints strengthen their potential
ဒီလိုလူမှုအတားအဆီးတွေကိုကြော်ဖြတ်ရင်ဆိုင်ဖို့သူတို့ရဲ့စွမ်းဆောင်နိုင်ရည်ကိုမြင့်တင်ဖို့နဲ့ကျမတို့နိုင်ငံဖွံ့ဖြိုးရေးမှာစီးပွားအင်အားတိုးတက်လာဖို့အမျိုးသမီးတွေကိုအားပေးမြင့်တင်နိုင်မယ့်အစီအမံတွေစောင့်ရွက်သွားဖို့လိုအပ်ပါတယ်
အမျိုးသမီးတွေကိုစွန့်ရင်မြင့်တင်ပြီးတာတွေနဲ့အတူပဲအမျိုးသမီးတွေရဲ့အခွင့်အရေးအထူးသဖြင့်တော့ဒီမိခင်လောင်းကျမ်းမာရေးနဲ့အမျိုးသမီးတွေအတွက်လူမှုအကာအကွယ်ပေးရေးအစီအမံတွေကိုပါစွန့်ရပေးဖို့ဒေါက်ဆန်းစုကြည်ကထောက်ပြပါရတယ်။1995ခုနှစ်ပီကင်းကြေညာချက်ပါအမျိုးသမီးတွေရဲ့အခွင့်အရေးနဲ့အညီအမျိုးသမီးတွေရဲ့ဘဝတိုးတက်လာဖို့အတွက်စနစ်မဟာဗျူဟာစီမံကိန်းတစ်ရပ်ကိုလည်းမြန်မာနိုင်ငံအနေနဲ့လှုပ်ဆောင်နေတယ်လို့ဒေါက်ဆန်းစုကြည်ကပြောပါရတယ်။ဒီလိုမျိုးအမျိုးသမီးအခွင့်အရေးဆောင်ရွက်မှုတွေကိုအာဆီယံနိုင်ငံတွေအနေနဲ့လည်းအလားတူဆောင်ရွက်သွားဖို့ဆိုပြီးတော့ဒေါက်ဆန်းစုကြည်ကတိုက်တွန်းပြောဆိုခဲ့ပါရခင်ဗျာ။
ကိုယ်သားညုံတင်ပြခဲ့တာဖြစ်ပါတယ်အခုတော့မြန်မာဒီမိုကရေစီအရေးတွေးဆမြန်မြန်ကန်ကိုနားဆင်ကြရပါမယ်ရှင်ဒီမိုကရေစီစနစ်စီဦးတည်လျှောက်လှမ်းနေတဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းမှုမှာငြိမ်းချမ်းရေးအပြင်စီးပွားရေးကလည်းအရေးကြီးတဲ့အခန်းကဏ္ဍကနေပါဝင်တာဖြစ်ပါတယ်အခုတလောတကြောပြန်ဖြစ်ပွားတဲ့ရခိုင်မြောက်ပိုင်းပြည်ပခအပါအဝင်တိုင်းသားဒေသတွေမှာအေဂျင်မှုရရှိဖို့ကြိုးပမ်းမှုကလည်းတိုးတက်မှုတိတိတသာမတွေ့ရသေးပါဘူးဒီတော့စီးပွားရေးအပိုင်းမှာရောအုပ်ချုပ်မှုတက်တန်းတစ်နှစ်ခွဲကြာလာပြီးဖြစ်တဲ့ဒီ NLD အစိုးရအနေနဲ့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ပြည်내နဲ့တိုင်းတွေမှာဘလို့အစီအစဉ်တွေအကောင့်တွေဖော်ဖို့ရှိနေပါတယ် NLD ဘို့စီးပွားရေးကော်မတီဝင်ဦးအေးလွင်ကိုတော်ခင်မြတ်သက်တွေ့ဆုံမေးမြန်းထားပါတယ်ရှင
်အခုတော့ဒီရိုးလာပြီးတော့ဖြစ်ကြားပြီးတဲ့ဦးအေးလွင်ကိုအားကြီးဆေးဆေးတင်ပါတယ်ဒီနေ့ဆယ် NLD ကဘဟုစီးပွားရေးကော်မတီကအဖွဲ့ဝင်တူဖြစ်ပါတယ်ဆိုတော့အခုလက်ရှိမြန်မာနိုင်ငံမှာပေါ့နော်ဒီ NLD အစိုးရလက်ထက်မှာဆိုလို့ရှိရင်နိုင်ငံတကာရဲ့ဖိအားတွေကလည်းအများကြီးခံနေရပါတယ်အထူးဖြင့်ရခိုင်ရင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီချိန်မှာဟိုအဲ့လိုဖိအားပေးခံနေရတဲ့အပြင်ကိုဒီငြိမ်းချမ်းရေးအတွက်ဒီပါဆက်ပြီးတော့လုပ်နေရတဲ့အတွက်ကြောင့်မလို့ဖွံ့ဖြိုးစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကို NLD ကစိတ်ကြိုက်မလုပ်နိုင်ဘူးလို့သိရပါတယ်ဆိုတော့ဒီမြန်မာနိုင်ငံဆိုလို့ရှိရင်တင်ရန်စာတာတွေလည်းအများကြီးပေါ်တယ်ဒီလိုမြန်မာနိုင်ငံမှာပေါ့နော်ဆိုတော့ပြည်내နဲ့တိုင်းလိုက်ပေါ့နော်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေဘာတွေလှုပ်တင်လဲဆိုတာ NLD ဘဟုစီးပွားရေးကော်မတီကအဖွဲ့ဝင်တူအနေနဲ့ဦးဝင်းနဲ့စပြီးပြောပြပေးပါပထမဆုံးဖွံ့ဖြိုးတိုးတက်မှုအနည်းဆုံးဟုတ်ပေါ့နော်ရခိုင်ပြည်내ပေါ့နော်အဲ့ဒီကစပြီးတော့ပြောပြပေးပါ
မြို့သားစီအဖွဲ့ချုပ်ကကျွန်တော်2013လောက်တည်းကစီးပွားရေးမူဝါဒတွေကိုရေးဆွဲတယ်ယူကောက်ပွဲကြေညာစာရမ်းမှာလည်းဘလိုစီးပွားစနစ်နဲ့တောင်းမယ်ဆိုတာလည်းကြေညာခဲ့တယ်။ယူကောက်ပွဲနောက်ပိုင်းမှာတောင်းဝန်ယူရတဲ့အချိန်မှာအစိုးရတိတောင်းရအချိန်မှာလည်းစီးပွားရေးမူဝါဒ12ချက်ကိုလည်းတင်ပြထားတယ်။အဲ့ဒီအသေးစိတ်တွေကလည်းဝန်ကြီးဌာနတွေကိုအသေးစိတ်ညွှန်ကြားတာရှိတယ်။ကျွန်တော်တို့ကတော့အခုအစိုးရတက်လက်ထက်မှာမြန်မာနိုင်ငံရင်းနှီးမှုကော်မတီအစ်စ်ဥပဒေပြဋ္ဌာန်းလိုက်တယ်။အစ်စ်ပြဋ္ဌာန်းတဲ့အထက်မှာမပြုံပြိုးသေးတဲ့ဒေတာပုံပြမှုနည်းပါးတဲ့ဒေတာတွေကိုနိုင်ငံသားချင်းချင်းမျိုးနွယ်မှုဖြစ်စေတိုင်းတိုင်းချင်းမျိုးမှုဖြစ်စေကိုပို့ပြီးအခွင့်အရေးပေးတဲ့ဥပဒေတွေကိုထည့်သွင်းစားတယ်။ဥပမာပြင်ရခိုင်လိုချင်းတောင်လိုနောက်တစ်ခါတခြားတိုင်းပြည်နယ်နယ်စုံနယ်ပြားတွေမှာဆိုရင်ဒါဦးစားပေး1ဆို9နှစ်ခံစားခွင့်ဒီအကောက်အခွန်ကင်းလွတ်ခွင့်ခံစားခွင့်ကိုပေးထားပါတယ်။နောက်တစ်ခါမြေပိုင်ဆိုင်မှုနဲ့မြေငါးချင်းနဲ့ပတ်သက်လို့တခြားဒေသတွေမှာဆိုရင်ပထမ250နောက်70 70ဆိုအနည်း90အဲ့လိုခုနမဖုံပြိုးစရာဒေတာတွေမှာဆိုအနည်း90အပြင်ရင်းနှီးမြှုပ်နှံတဲ့လူကအနည်း90နဲ့သူတို့ရင်းနှီးမြှုပ်နှံတဲ့အခါမှာအားမရဘူးတိတဲ့ပုံပြီးလိုချင်ပါတယ်ဆိုရက်တီးခြားတောင်းဆိုရင်ကျွန်တော်တို့နေပြီးတော့လွတ်တော်ကိုတင်ပြပြီးတော့ဒီစီမံကိန်းဒီစီဝိုင်းလုပ်ငန်းကအနည်း90အပြင်နောက်ထပ်သူတို့တောင်းဆိုတဲ့နှစ်ပုံမှန်မူတည်ပြီးဘယ်နှစ်နဲ့သူပြေးတင်ပါတယ်လွတ်တော်ရဲ့သဘောကျယူပြီးတော့ပြေးမယ်ဆိုတဲ့ခွင့်ရေးပြေးမယ်ဆိုတဲ့အချက်တွေပါပါတယ်အဲ့တော့ ဒီဝိုင်းကော်မတီအနေနဲ့တိုင်းနယ်ပြည်နယ်အစိုးရတွေကိုတိုင်းနယ်ပြည်နယ်အစိုးရတစ်ခုချင်းအလိုက်ကျွန်တော်တို့အကြံဉာဏ်ပြုဖို့ရှိပါတယ်ဒါလည်းကျွန်တော်တို့လွှတ်တော်တယ်တစ်ဆင့်တိုင်းနယ်ပြည်နယ်လွှတ်တော်တွေကိုပဲကျွန်တော်အကြံပြုပါပါဘာတွေလဲဆိုတော့တိုင်းနယ်ပြည်နယ်အလိုက်သူရဲ့မတ်စတာပလန်တွေစီးပွားရေးပလန်တွေရှိလို့လို့ရတယ်ဥပမာမြေရခိုင်ဆိုပါစို့ရခိုင်ပြည်နယ်ကြီးတခြ ည်းကန်းလုံးရေးတာတရားစာသားလည်းပင်လဲထဲမှာရှိသလိုခုနပြောတဲ့ပင်လဲတရားစာသားဖြစ်တဲ့တားငါးတွေကိုလည်းငါးလုပ်ငန်းတွေကိုလည်းတိုးတက်အောင်လုပ်နိုင်တာအကယ်၍များဒီငါးလုပ်ငန်းတွေကိုဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်မယ်ဆိုရင်ကန်းယူတာတစ်ချောင်းမှာအေးအေးခန့်ဆက်ရုံနဲ့တည်ထောင်ပြီးတော့နိုင်ငံခြားကိုတိုက်ရိုက် export လုပ်နိုင်တယ်အဲ့အနောက်ဘက်ပင်လဲပြည်မှာပဲရခိုင်နဲ့မဟုတ်ပါဘူး ERD တိုင်းတောင်ပိုင်းမှာရှိတဲ့ငပူတော်မြို့နယ်အထိရောက်တိုင်းကလည်းအနောက်ဘက်ပင်လယ်ကိုမျက်နှာပြုရအပိုင်းပါတဲ့အတွက်အဲ့ဒီမှာရင်းနှီးစည်းကမ်းတွေတိဆောက်ပြီးတော့ထုတ်ကုန်လုပ်ငန်းတွေထုတ်ပြီးတော့အဲ့မှာဒေသတွင်းပစ္စည်းတွေအလုံးကိုနိုင်ငံခြားတင်ပို့နိုင်တဲ့ဦးစားပေးလုပ်ငန်းကိုလုပ်ဖို့လိုပါတယ်။နောက်တစ်ခါရခိုင်မှာဒါရင်ပုံစံဆိုတော့အုံးမင်းတွေပုံမယ်။နောက်တခြားတင်းတန်တွေဆက်ပြုံးနိုင်တဲ့ဟာတွေကကုန်းမင်းတွေရှိမယ်။အဲဒေသအတွက်တင်းတန်ကြီးပေါ်မှာအခြေခံပြီးတော့ agribusiness industry ကိုလည်းလုပ်ဖို့လိုတယ်လို့တတိယကတော့ tourism ခုနကဘာမှာနာမည်ကြီးခဲ့တဲ့ငပလီလိုကမ်းခြေမျိုးနောက်ပိုင်းမှာနာမည်ကြီးလာတဲ့ချောင်းသာငွေဆောင်စသည်မျိုးဥပမာဆိုရင်ဟိုကွာဒီလိုစိတ်ကမ်းတွေဒီလိုပင်လယ်ကမ်းခြေတွေကိုလည်းခီးသွွားတာမှုတိုးတက်ဖို့ပြုအောင်လုပ်ဖို့လိုပါတယ်နာမည်ကြီးရခိုင်ဖရားတွေလည်းရှိပါတယ်ဒါကိုဦးစားပေးစနစ်ကျလုပ်မယ်လို့လို့ချင်းတောင်လည်းဒီလိုပဲချင်းတောင်ရဲ့ဒေသမှာလည်းချင်းတောင်ရဲ့ဒေသတွေပစ္စည်းတွေသူပြင်းချင်းတောင်ပန်းစည်းလိုဟာမျိုးတွေခီးသွွားလုပ်ငန်းတွေဒါတွေအားလုံးလုပ်ဖို့တွေ့တယ်အဲ့တော့ဒီဒေတာတစ်ခုဥပမာပြတော့တခြားတိုင်းနိုင်ငံတွေကြာလဲဥပမာကယားပြည်နယ်ဆိုလဲကယားဒေတာတွေမတတ်ထုတ်တွင်လုပ်ငန်းတွေကိုစနစ်တကျလုပ်ရမယ်ပတ်ဝန်းကျင်ထိခိုက်မှုနည်းနိုင်များနည်းအောင်လို့စက်မှတ်ဆောင်ရွက်ပေးရမယ်ကယားပြည်နယ်မှာဆိုကျွန်တော်တို့ငယ်စင်းကရှိခဲ့တဲ့ Lloyd Cost ကြောက်ပြားတီတစ်ချက်တစ်ခါကအီတလီလိုဘာလို့ပို့ခဲ့ဘူးလဲအဲ့ဒီလိုဒေတာတွေကွန်ပစ္စည်းတွေအခြေခံမှာပေါ့နော
်အခုရခိုင်ရဲ့ချင်းရဲ့အခုကယားပါပါသွားပြီပေါ့နော်ဒါဖွံ့ဖြိုးတိုးတက်မှုနည်းတဲ့နေရာတွေပေါ့နော်အဲ့တော့မြောက်ပိုင်းကိုနည်းနည်းတက်လိုက်မယ်ဆိုရင်ကချင်ပြည်နယ်ကချင်ပြည်နယ်ဟိုရှမ်းပြည်မှာသွားခင်ပေါ့နော်ကချင်ပြည်နယ်မှာရောဒီဟိုဟာအခုအမျိုးသားဒီမိုကရေစီဖွဲ့ချုပ်နေတဲ့ဗားရီများပေါ့နော်လှုပ်တင်တယ်လို့ဒီကော်မတီကနေပြီးတော့အကြံပေးကျင်ပါ
ကချင်ပြည်နယ်ကလည်းသူတို့ကသူ့ရဲ့ဒေတာတွက်ကကချင်ပြည်နယ်စီတရားစာသားပေါ်ကျော်ရတယ်လို့ယူဆထားတယ်ယူဆထားတဲ့အသုံးတော့တကိတခါကငင်းချမ်းကြီးမရှိသေးလို့တွားလာတာခက်ခဲတဲ့ဒီသားမလို့ကျန်စားစားတူးဖို့ရှာဖွေတဲ့ဘူးဗေဒအမျိုးပုံရေးဆွဲခြင်းစန္ဒတိုင်းတာကြီးလုပ်ငန်းတွေကအသေးစိတ်တော့မလုပ်ရသေးတယ်စန္ဒတိုင်းတာခြင်းနဲ့ဘာဖြစ်လဲဆိုတော့ ARD မြစ်ကတောင်ပတ်ပိုင်းမှာဒီကချင်ကနေဆင်းလာတဲ့သခိုင်းတိုင်းထဲမှာဆိုရင်မြေရိုးတစ်ချောင်းရွှေတွေတွေ့တယ်မြေရိုးတစ်ချောင်းမှာတွေ့တဲ့ရွှေတွေစီအပေါ်မှာပင်ပရွှေကြောတွေရှိနိုင်တယ်တခြားတတ်ထုတွေလည်းရှိနိုင်တယ်နောက်တစ်ခါကချင်ပြည်နယ်ကလည်းတဘောအဝန်ကြီးလှပတဲ့အတွက်ခီးစွားလုပ်ငန်းတွေတော့ရေခဲတောင်တို့နေရာမျိုးတွေရှိတဲ့အတွက်ဘူတာအူတို့ဘာတို့မှာခီးစွားလုပ်ငန်းတွေတိုးတက်ဖို့မျိုးလုပ်နိုင်တယ်အခုကတရုတ်ပြည်ကစမဲ့ပိုလမရာလဲဝမ်ဘက်ဝါတို့ကလည်းဒီဘက်ကိုဖျက်ဖို့ရည်ရွယ်ထားဆိုရင်ခုနပြောတဲ့တိုက်ပို့ဆောင်လုပ်ငန်းတွေအဓိကလုပ်နိုင်တယ
်ဆိုတော့ကချင်ပြည်နယ်မှာကြောက်စိမ့်နေလဲရှိရပေါ့နော်ဒီကကဘာမှာဘယ်မှာမရှိတဲ့ရှားပါတယ်နောက်ဒီကချင်ပြည်နယ်ပြီးတော့ဟိုလေရှမ်းပြည်နယ်ဘက်ကိုအရှိတ်ဘက်ပေါ့နော်အရှိတ်ဘက်တလွားရှမ်းပြည်နယ်အဲ့နေရာမှာဘာတွေလုပ်တယ်မလဲ
ရှမ်းပြည်မှာလည်းကျွန်တော်ပြောလို့လက်ဖက်တွေစိုက်မယ်ရှမ်းပြည်မှာပန်းမာလာတွေစိုက်မယ်ရာသီဥတုရှင်တော့ farming တွေပေါ့နော်တတိဝလံ farming တွေလုပ်ဖို့လိုပါတယ်ဥပမာအသီးအနှံတွေစိုက်မယ်နိုင်ငံခြားနဲ့ပူးပေါင်းပြီးတော့အေးအေးခန်းတွေတည်ဆောက်ပြီးတော့အချောတဲ့လုပ်ငန်းတွေအခုရှမ်းပြည်ဟိုကတာစီမှာရှိတဲ့တည်နှံဆက်ယုံကြီးတော့ရှိသေးတာပဲဒါမျိုးတွေလုပ်ဖို့လိုပါတယ်နောက်တော့ကရှမ်းပြည်ရတဲ့ခုနပြောခီးစွတ်လုပ်ငန်းရှိတယ်ခီးစွတ်လုပ်ငန်းတွေလုပ်ဖို့လိုတယ်နောက်ကတတ်ထုတ်တန်စာသရှမ်းပြည်မှာဆိုရင်အထူးသဖြင့်အရှင်းမြောက်ပေါ်မှာဆိုလို့ရှိရင်ကျွန်တော်တို့အခုဆိုရင်ကျွန်တော်တို့သိရသလောက်ခပ်ပြူအဖြိုက်တဲ့ဒီ virgin တတ်ထုမိုင်းတစ်ခုကိုငင်းချမ်းရေးဒေတာတစ်ခုမှာတွေ့ရှိစားတယ်။အဲ့လိုပဲတခြားတတ်ထုတွေတရားစာသားတွေရာလည်းထုတ်ဖို့လိုတယ်။နောက်တစ်ခေတ်တစ်ခါမှာရှမ်းပြည်မှာဆိုရင်ကဘာမွန်နာမည်ကြီးခဲ့တဲ့နာမတူဘော်ဒရင်းပိုင်းအဲ့ဘော်ဒရင်းပိုင်းရဲ့တရားစာသားကလည်းဒေတာတွေအရတန်ပေါင်းတန်းချီရှိနိုင်သေးတယ်။ဆိုတော့ဒါတွေအားလုံးကတိုက်ပြည်ရဲ့ကြီးဝါချမ်းသာမှုစီးပွားဖွံ့ဖြိုးတိုးတက်မှုလူသုံးကုန်တွေအတွက်မရှိမမီထုတ်ရတဲ့လုပ်ငန်းတွေကိုစနစ်တကျထုတ်ပေးဖို့လိုပါတယ်။ဘမပြည်ရဲ့တိုင်းတပ်ပြည်နယ်14ခုထဲမှာသခိုင်းတိုင်းကအကျယ်ဆုံး area နောက်တော့ချင်းတောင်နယ်လည်းဆက်တယ်အိန္ဒိယနယ်စတိဆက်တယ်သခိုင်းတိုင်းအိန္ဒိယချင်းဟာအိန္ဒိယရဲ့အရှိမြောက်လို့ခေါ်တဲ့အာတမရိပူနာဂါလန်နောက်မီဇူရာဆိုတဲ့ပြည်နယ်လေးကမှလူတန်းပေါင်း400လောက်နေထိုင်တယ်အဲ့ဒီတန်းပေါင်း400မကတ်ကူကျွန်တော်ရှိရထွက်ကုန်တယ်ပို့နိုင်တယ်က Joni Sabu Nine, Sanswari Sabu Nine. Sagai Dian Sanswa, Eo Retain Being, Bogu Dian Being, Sanswa, and Jones Sabu Titashi. Dotka, Sagai Dima, General, then Zaza Tupo Tolo Nine. She was tattooed in the sheet, Sagai Dima, Gona, Niket Tattoo the sheet, then Sagai Dima, Chong Midu, Tari Aloa, General Tian Zazago, Sandra Tubu. Now he's all over Sagai Dima Luja, the Goji Piari Shiva. A little Mandarin Dain Saint Dome, Yangon Dian or Digabo. Magui Dain Solution, Piama Pit to it. Jina Duni Shire, a legend Dunigo, a gulu, Biubla Dunimesa, a simine, no, Senija, Dude, Jina Dredo Gandhi, Nibiga, come on in it, pick up with Lofu Luba.
A lay by Nepido, no, Yamabia, a nochan, name, no Pabiro, dear, a sheet of Lobby, a lay by. A good down my person, Lalusha, the Yangon Dino, the Auriro, Mapagin Bono, Albama, KMP Nero, Monty Nero, Tenin Dari Dino Shibare, DD Dario, but more than KMP Nedra.
KMP the Alleged Noguna Bolivo, KMP Daddy, KY Nagokin Tainzari, Nanya Yabibi, KMP Daddy, a digger Ada Jacka. General Asia Nanganya went about the Kupchet, top out the Kupchet, Yura Nangan Sassani, Miauri Shire, Cogri Shire. Now Didi Daria, General Kayan Bide was a Pan Muale, Imadango, Samulamu Puyuru, Lunan and Dirashira. Pane was a media porre. Adi Daria, my lesson media, Yashi on low. Bido, Samulamu, Deza Lazala, one, Tote Pumu on low. Now Bogodaya Shire, Sanji, Sabat, the Chaka Bertina, now Kayan Matonine. ဒေတာတွေပစ္စည်းတွေအခြေခံပြီးတော့လုံနိုင်တယ်တော့အလုတ်ကိုင်ခွင့်ရရတဲ့အထက်ချုပ်လုပ်ငန်းတွေလုံနိုင်တယ်နောက်ကရင်ပြည်နယ်မှာလည်းခုနပြောလို့နေ့ရာစုကတကူကြီးဖျားရရှိတဲ့အတွက်ခီးစွားလုပ်ငန်းတွေလုံနိုင်တယ်အဲ့လိုပဲတရင်တိုင်းတိုင်းတရင်တိုင်းတိုင်းကလည်းတောတောင်တွေထူတာဆိုပင်လယ်ယူပိုင်ထားတယ်အဲ့ပင်လယ်ယူပိုင်ထားတဲ့အတွက်တရင်တိုင်းတိုင်းကလည်းခုနပြောတဲ့ပင်လယ်ကြီးလုံငန်းတ တိုင်းနဲ့ပြည်နယ်တိုင်းမှာထိုက်တဲ့တဲ့တတ်ထုတ်ရှိတဲ့အတွက်စနစ်ကြတူပေါ်တော်လို့ပါပဲ။နောက်ဆုံးပေါ်တော့ဖွံ့ဖြိုးမှုအများဆုံးလို့ပြောတဲ့ရန်ကုန်တိုင်းနဲ့ဆက်နွယ်နေတဲ့ဒီအေရီတို့ဘကိုးတိုင်းတို့ဒီပတ်ဝန်းကျင်မှာပါရီလုပ်တယ်။အဲ့တော့အေရီတိုင်းဘကိုးတိုင်းရန်ကုန်တိုင်းကြတော့သက်ဆက်နေတယ်။ဟိုကမြေပြန့်ဒေသဖြစ်တယ်။စံစဘာအများဆုံးဆက်ကျွန်းနိုင်တယ်။စ ဒီမှာအဲဒါတွေအားလုံးကရေရွက်တဲ့ဘကူတိုင်းဟိုရန်ကုန်တိုင်းမှာအများကြီးလုပ်ဖို့လိုလို့လုတ်ချက်ဆက်ရုံနေတော့ဗယ်လူအက်ဒက်ပစ္စည်းမန်လေးတိုင်းပါဝင်ပါတော့ဒါတွေအားလုံးကပင်မတေတာကြီးတွေဖြစ်တဲ့အတွက်လူဦးရေနဲ့ထူးခြားတဲ့အတွက်လက်ရှိအမီကိုနိုင်နိုင်နေနေပြနိုင်ရင်အသေးစားလက်စားအစားဟဲဗီအင်ဒပ်စထရီအားလုံးလုပ်နိုင်တယ်အခုဆိုရင်မော်တော်ကားစက်ဦးနဲ့တီထောင်းတော့မယ်ဘကူတို
ီမှာလုံတင်လာတယ်အဲ့တော့ဒီလိုတိုင်းနေပြည်နယ်တွေမှာပဲတွေ့ရတယ်တွေ့နေရတဲ့အခက်အခဲတွေပေါ့နော်နည်းနည်းလေးအတင်းချုံပြီးပြော
တယ်ခက်ခဲရတော့နံပါတ်1ကျွန်တော်ပြောသလိုပေါ့မူဝါဒချတာကျွန်တော်တို့ပါတီစီဝိုင်းကွန်ပျူတာမူဝါဒတွေဓာတ်တွေလုံတင်တဲ့အချမ်းပြူဝင်မယ်အကောင့်တွေပေါ်တာကသက်ဆိုင်ရာတိုင်းနေပြည်နယ်ဒေသအစိုးရတွေနဲ့သက်ဆိုင်ရာပြည်တော်စုအစည်းအဝေးကြီးဌာနတွေကချိတ်ဆက်ပြီးအကောင့်တွေပေါ်မှာအခက်ခဲရတော့နံပါတ်1မြေယာပိုင်ဆိုင်မှုတွေရှင်းလင်းအောင်လုပ်ပြရမယ်နံပါတ်2အရင်ခက်ကလိုပဲမြေယာကတခြားအခွင့်အရေးတွေကိုယူထားတဲ့လက်ဝဲကြီးအုပ်မိုနိုပိုလီလုပ်တဲ့စနစ်တွေကိုဖော်ထုတ်ပြီးတော့ဈေးကစားတဲ့ speculation လုပ်တဲ့ဈေးကစားတဲ့အကျင့်တွေဈေးကစားတဲ့ပုံကိုယ်တွေဥပဒေအရအရေးကြီးပါမယ်။နောက်အလွယ်တကူရင်းနှီးမြှုပ်နှံနိုင်အောင်လို့လိုအပ်တဲ့ဌာနဆိုင်ရာညွှန်ကြားချက်တွေကလည်းလွယ်လွယ်ကူကူဖြစ်ရမယ်။လိုက်နာလူတိုင်းလိုက်နာလွယ်ကူအောင်ခဏခဏမပြောင်းတဲ့ဤဥပဒေတွေထုတ်ပေးရမယ်။အားလုံးကိုလည်းဝိုင်းဝန်းကူညီပေးရမယ်။အဓိကကတော့အလုပ်သမားတွေရရှိအောင်လို့အလုပ်ခွင့်သင်တန်းနေတဲ့တိုင်းနယ်ပြည်နယ်အားလုံးပါဖွင့်ရမယ်။ Vocational Training တွေဖွင့်ဖို့ဖွင့်ရမယ်။အဲ့ဒါတွေကို3-4နှစ်လောက်အချိန်ယူပေးနိုင်မယ်ဆိုရင်လုပ်သားအင်အားတွေလည်းရည်ချင်းပြည့်တဲ့လုပ်သားတွေပေါ်ပေါ်လာမှာ
။ပတ်စင်ထုတ်လင်းပေးနေတဲ့မြန်မာဒီမိုကရေစီရေးတွေ့ဆုံမြင်ကန်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ VOA မြန်မာဘိုင်းအစီအစဉ်ကိုဆက်လက်ထုတ်လင်းပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္လာနေ့ည9နာရီကနေ10နာရီအထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုည9နာရီခွဲမှာတင်ဆက်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့မြန်မာပြည်မှာပေးစာများအစီအစဉ်နဲ့ထူးခြားဆန်ပြသတင်းတွေအပြင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုမှနားဆင်ကြရမှာပါ။အခုရင်ဆုံးတော့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်။မအေးသနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံး VOE အစီအစဉ်တွေကိုနားဆင်ပြီးမှတ်ချက်တိုလေးတွေ Facebook ပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုကျွန်မဖော်ပြပေးချင်ပါတယ်ရှင်။တောင်နှင်းကြီးမြို့နယ်ကြံစုအုပ်စုခွေးတော်ကုံရွာကသောရရှင်ဦးစိန်ဝင်းက15နှစ်သားတွေကစပြီးတော့အားပေးလာတာအခုအနှစ်60ရှိပါပြီ။ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်ရှင်။ဟုတ်ကဲ့ပါ။15နှစ်သားတွေကအားပေးလာတာနှစ်60ဆိုလို့အခုအသက်85နှစ်လောက်ရှိပြီလို့ခန့်မှန်းရတဲ့ဒီဦးကြီးဦးစိန်ဝင်းတယောက်လဲကိုကျန်းမာစိတ်ချမ်းသာနဲ့အသက်ရှိရှိနေထိုင်နိုင်ပါစေလို့ဆုတောင်းပေးပါတယ်နော်။ကျမတို့ထုတ်လွှင့်ပေးတဲ့ဒီကျမကြီးအစီအစဉ်နဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တွေရဲ့ဒီမေးစာတွေကိုလည်းပြန်ကြားပြီးတော့ကျမတို့ဒီကျမကြီးအစီအစဉ်တင်ဆက်သူကိုဝင်းမင်းကိုမေးပေးမှာဖြစ်ပါတယ်။ခေါင်းကိုက်ဝေနာဆိုပြီးတော့တင်ဆက်ပေးခဲ့တဲ့ဒီကျမကြီးအစီအစဉ်ပေါ်မှာသောရရှင်တယောက်ထူဖောဆိုတဲ့သောရရှင်ကခေါင်းတစ်ချမ်းကိုက်တဲ့ဝေနာကရေရှင်မှာဘာဖြစ်လာနိုင်မလဲတဲ့။အမြဲလို့ကျမခေါင်းကိုက်နေလို့ဖြေပေးပါဆိုပြီးမေးလာပါတယ်။ကိုမြအထေကလည်းခေါင်းကိုက်လုံးဝပြတ်အောင်လို့ကုသတဲ့နည်းတင်ပေးပါလို့ပြောလာပါတယ်။ဟုတ်ကဲ့အဲကြောင့်မလို့ကိုဝင်းမင်းကိုမေးချင်ပါလေကိုဝင်းမင်းဒီသောရရှင်နေပြောသလိုဒီခေါင်းကိုက်ဝေနာရေရှင်မှာဘာဖြစ်နိုင်လဲနောက်ပြီးတော့ခေါင်းကိုက်လုံးဝပျောက်တဲ့နေရောရှိလားဘာလို့ခေါင်းကိုက်တာလဲအဲ့ဒါလေးခက်တူတူဖြေပေးပါနော
်ဟုတ်ကဲ့ပါမေးသနာချောရေဒီခေါင်းတစ်ချမ်းကိုက်တာကတော့ migraine လို့ခေါ်တာပေါ့နော်သူကလည်းဒီဖြစ်ရတဲ့အကြောင်းရင်းမျိုးစုံရှိတဲ့အတွက်ဒီဖြစ်ရတဲ့အကြောင်းရင်းကိုတည်တည်ချာချာသိပြီးတော့အဲ့ဒီဖြစ်ရတဲ့အကြောင်းရင်းကို short ချနိုင်ရင်ကုသပေးနိုင်လို့ရှိရင်သူကတချို့မှလည်းပျောက်သွားတတ်တယ်ပေါ့နော်တချို့မှလည်းဒီမပျောက်ဘဲနဲ့ဆက်ဖြစ်တာတွေရှိတယ်အဲ့ဒီခါမှဒီဆေးဝါးသုံးဆွဲရတဲ့အနေအထားမျိုးတွေအဲ့လိုဆေးဝါးသုံးဆွဲတဲ့ခါမှလည်းတချို့ပျောက်သွားတာတွေရှိနိုင်တယ်ပေါ့နော်မပျောက်တာလည်းရှိနိုင်တယ်အဲ့တော့အရေးကြီးတာကတော့ကျွမ်းကျင်တဲ့သူနဲ့ပြသပြီးတော့အဓိကဘာကြောင့်ဒီခေါင်းတစ်ချမ်းကိုက်တာကဒီဖြစ်ရလဲဆိုတဲ့အကြောင်းကိုရှင်းဖို့လိုပါတယ
်ဟုတ်ကဲ့ရှင်အဲ့တော့ဒီလိုခေါင်းတစ်ချမ်းကိုက်တာကသူ့ဘာသူထားရင်းနဲ့ရောပျောက်သွားတတ်တာမျိုးရှိပါလား
တချို့တလေမှာလည်းသူ့အနေနဲ့သူပေါ့နော်။ဥမာစိတ်ဖိစီးမှုကြောင့်ဟလာအဓိကဖြစ်တယ်။ရာသီဥတုပူလို့ဖြစ်တယ်။အဲ့ဒါမျိုးဆိုလို့ရှိရင်တော့လေရာသီဥအေးသွားတဲ့အချိန်ဒီစိတ်ဖိစီးမှုရောကြသွားတဲ့အချိန်တက်တာသွားတတ်ပါတယ်။ဘလို့ဖြစ်လဲဆိုတော့ဒီနားလေတဲ့တကြွနဲ့ဆရာဝန်တွေနဲ့ပြသပြီးတော့အကြံယူသင့်ပါတယ်လို့အကြံပေးလိုပါတယ်
။ဟုတ်ကဲ့ကိုဝင်းမင်းဖြစ်ကြပေးတာကျေးဇူးတင်ပါတယ်။ဒီသောရရှင်နေလဲဒီအဖြစ်နဲ့ကျေနပ်နိုင်လိမ့်မယ်လို့ထင်မိပါတယ်။ကျမတို့ VOA မြန်မာပိုင်းကတော့ဒီလိုမျိုးဒီရေဒီယိုကနေအပတ်စဉ်ကျမရဲ့အစီအစဉ်နောက်ပြီးတော့ရုပ်မြင်သံကြားကရောရေဒီယိုကရောမြန်မာလူထုနဲ့ကျမရဲ့အစီအစဉ်ဆိုပြီးတော့ကျမရဲ့အစီအစဉ်နှစ်မျိုးကိုအပတ်စဉ်ထုတ်လွှင့်ပေးနေပါတယ်။ဒီကျမရဲ့နဲ့ပဲသက်ဆိုင်လို့ဟိုမေးလာတာတော့မဟုတ်ပါဘူးသူ့ရဲ့အဖြစ်လေးကိုပြောပြခြင်းပါတယ်ဆိုပြီးရေးလာတဲ့သောရရှင်ဦးမြင့်ထေးရဲ့ဒီသူကိုတွေ့ကြုံရတဲ့အဖြစ်ရဲ့လေးတစ်ခုကိုလည်းပြောပြခြင်းပါတယ်။တခြားသူတွေလည်းသတိထားလို့ရအောင်ပါရှင်။
မယုံမသေးပါကျွန်တော်ရဲ့ဖြစ်စဉ်လေးကိုကိုကတင်ပြပါစေကျွန်တော်ကလက်သမားတစ်ယောက်ပါဒီနေ့အလုပ်လုပ်နေမပြောပါလောက်တဲ့တစ္ဆာလေးတစ်ခုခြေကုံကိုစူးသွားတယ်ဗျဒါပေမဲ့ပြဿနာမရှိပါဘူးလေအများရန်ဖြစ်နေကြပဲဆိုပြီးထားလိုက်တာကြာလာတော့တဖြည်းဖြည်းရောင်ကိုင်းပြီးမေးခိုင်ဖို့ဝင်ပါလေရောဗျတစ်ကတခြားတစ်တွေနဲ့မတူဘူးတင့်ငနန်းဆိုတော့ချဆားပြီးခုဆိုရင်ဖြတ်ရမလားအသက်ဆွန့်လို့ရမလားတစ်ခုခုပဲဗျ
ဟုတ်ကဲ့ဒါကစူးစူးတာကိုဂယုမဆိုင်မိလို့သူရဲ့ခြေတော်တော်တော်လေးကိုအခုအချိန်နေစိုးရွားနေရပါတယ်ဆိုပြီးတော့ဒီတခြားသောရရှင်တွေလည်းတတိထားနိုင်အောင်ဘဟုတုတ္တရအောင်လို့ဒီသောရရှင်ဝင်းမြလာတာဖြစ်ပါတယ်အခုလိုဝင်းမြတဲ့အတွက်ကျေးဇူးတင်ပါတယ်လို့ဦးမြင့်ထေကိုပြောချင်ပါတယ်နော်ဒီအခုဖြစ်နေတဲ့ယောဂဝေနာကိုလည်းဒီအကောင်းဆုံးနည်းလမ်းနဲ့ဒီအမြန်ဆုံးပျောက်ကင်းအောင်ဒီအစိုးရဆုံးအချိန်နေမရအောင်လို့ကုသနိုင်ပါစေလို့ကျွန်မဆုတောင်းပေးပါတယ်ရှင် တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးဖော်ပြပေးဖို့ရှိပါတယ်။အခုတော့အရင်တော်ရရှင်တွေကိုနောက်တိုင်းဒေးလီတပုတ်နဲ့ဖြောပြပေးကြပါမယ်ရှင်။ Billboard Hot 100ဖြစ်ဆုံးတေးတရားစီးရင်မှာနံပါတ်၈ချိန်နေတဲ့တခြင်းလေးလည်းဖြစ်ပါတယ်။ Too Good at Goodbye ဆိုတဲ့တခြင်းကို British အဆိုတော် Sam Smith ကတီးဆိုပြီးတော့2019ခုနှစ် September 10ရက်နေ့မှာဒီတခြင်းထွက်တာပါ။သူရဲ့2019ခုနှစ်တုန်း The Thrill of It All ဆိုတဲ့ဒုတိယမြောက် Studio တေးတပြားတွေကတခြင်းဖြစ်ပါတယ်။အခုလောလောဆယ်ဒီ Billboard နံပါတ်၈ချိန်နေတဲ့ Too Good at Goodbyes တခြင်းက UK ရဲ့တပုတ်ထဲတေးတခြင်းအကောင်းဆုံးစီးရင်မှာ September 15သတင်းပတ်မှာနံပါတ်၁ချိန်တာပါ။အဲ့ဒီသတင်းပတ်မှာပဲသူ့ရဲ့တခြင်းကို online ကနေဝယ်ယူမှုပေါင်း3,300နားထောင်မှုပေါင်း4,000ခွဲနီးပါးရှိခဲ့လို့ Taylor Swift ရဲ့ Look What You Make Me Do ဆိုတဲ့တခြင်းထိတ်ဆုံးမှရောက်နေတာကိုအဲ့ဒီတခြင်းကဖြုတ်ချလိုက်ပါတယ်။ပြီးတော့နောက်ထပ်သတင်း၃ပတ်ဆက်တိုက်နံပါတ်၁နေရာကိုယူထားနိုင်တာပါ။ Australia နဲ့ New Zealand နိုင်ငံတွေမှာလည်းနံပါတ်၁ချိန်ပါတယ်။American ပြည်အောင်စုမှာတော့ September 30သတင်းပတ်မှာ Billboard Hot 100စီမှာနံပါတ်5အဖြစ်နဲ့အမြင့်ဆုံးနေရာကိုဝင်ပါတယ်။ဒီ American ပြည်အောင်စုတလား Radio တွေကနေသူ့ရဲ့တခြင်းကိုနားထောင်မှုပေါင်း35သန်းရှိပါတယ်။2014ခုနှစ်မှာထွက်တဲ့ Stay With Me ဆိုတဲ့သူ့ရဲ့တခြင်းက online ကအကောင်းဆုံးတခြင်းစီမှာနံပါတ်1ချိတ်ခဲ့ပြီးနောက်အခုဒီတခြင်းနဲ့ဒုတိယတစ်ခေါက်အဖြစ်နဲ့ online မှာအကောင်းဆုံးတခြင်းနံပါတ်1ချိတ်ဖြစ်ပါတယ်။ဒီတော့ဒီအခုလောလောဆယ် Billboard Hot 100စီးရင်မှာနံပါတ်၈ချိန်နေတဲ့ Sam Smith ဒီဆိုထားတဲ့ Too Good at Goodbye ဆိုတဲ့တခြင်းလေးကိုနားဆင်ကြည့်ပါဦးနော် You must think that I'm stupid You must think that I'm a fool You must think that I'm new to this But I have seen this song before I'm never gonna let you close to me Even though you mean the most to me Cause every time I open up it hurts So I'm never gonna get too close to you Even when I mean the most to you In case you go and leave me in the dirt But every time you hurt me The less that I cry And every time you leave me The quicker these tears dry And every time you walk out the less I love you Baby, we don't stand a chance It's sad but it's true I'm way too good at goodbye
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 I know you're thinking I'm heartless I know you're thinking I'm cold I'm just protecting my innocence I'm just protecting my soul I'm never gonna let you close to me Even though you mean the most to me Cause every time I open up it hurts So I'm never gonna get too close to you Even when I mean the most to you In case you go and leave me in the dirt But every time you hurt me The less that I cry And every time you leave me The quicker these tears dry And every time you walk out The less I love you Baby, we don't stand a chance It's sad but it's true I'm way too good at goodbye
Sam
Smith ဒီထားတဲ့ Too Good at Goodbye ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာတေးချစ်တော်ရရှင်တွေအတွက်တော်ရရှင်တွေစိတ်ကြိုက်တောင်းလာတဲ့မြန်မာတခြင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်เนาะအခုဆက်ပြီးတော့တော်ရရှင်တယောက်ရဲ့ရင်ဖွင့်စာကိုဆက်ပြီးတော့ပြောပြပေးခြင်းပါတယ်ရှင်လက်စစ်မီတာကနဲ့ပတ်သက်ပြီးတော့သူတို့ဒီပြည်သူတွေလူထုအနေနဲ့ဘယ်လောက်တောင်မှနင့်နာနေရလဲဆိုပြီးတော့ဒီမန်ချီဘတ်ခဲဆိုတဲ့တော်ရရှင်စာရေးပြီးတော့ရင်ဖွင့်လာတာပ
ါလက်စစ်မီတာကနဲ့ပတ်သက်လို့နိုင်ငံတော်ကရှုံးတယ်လို့ပြောဆိုနေတာကျွန်တော်မကြာခဏကြားပါတယ်ယုံပါတယ်မယုံလို့အငင်းမပွားလို့ပါဒါမှမဟုတ်တကယ်ယုံကြည်ရမယ့်အရာတစ်ခုကမီတာတွေကိုလေပတ်မှုများအောင်လုပ်ထားတယ်ဆိုတာပါပဲအထူးသဖြင့်ကဆလာထုတ်မီတာတွေမှာပါဘယ်မျိုးမှလည်းမင်းမျိုးတိုင်းဒီပါပါပဲမီတာတက်ပုံတက်နည်းကဝတ်တထောင်ရှိတဲ့လျှက်စစ်ပစ္စည်းကိုတစ်နာရီသုံးရင်တစ်ယူနစ်တက်ပါတယ်အခုအဲ့ဒီမီတာတွေက2ယူနစ်ဝန်းကျင်လောက်တက်ပါတယ်ဝတ်တထောင်တစ်နာရီတစ်ယူနစ်ဆိုတာဆိုင်ရာပညာရှင်မပြောနဲ့စရန်ကြောင်သားလည်းသိပါလေနိုင်ငံတော်ကရှုံးနေတာကိုပဲပြောတယ်ပြည်သူတွေခံနေရတာကိုမပြောဘူး ဒါကြောင့်ပြည်သူတွေအစိုးရဘောစေတနာရှိစေခြင်းရင်အစိုးရကလည်းပြည်သူတွေဘောမှာရိုးသားမှုရှိရပါလိမ့်မယ်။ယူဘဗေဒပညာရှင်တယောက်ရဲ့တံပြန်ကြိုးသိအောင်မှုမှာဒါပါမပါတော့မသိဘူး။ဗုဒ္ဓရဲ့တရားတော်ထဲမှာတော့မေတ္တာရောင်ပြန်ဟတ်တယ်ဆိုတာအတိအကျပါပဲ။နှစ်ဦးနှစ်ဖက်ရိုးသားနိုင်ကြပါစီဗျာ
။ဒီထဲမှာတော်ရရှင်ပြောထားတာကတက်ဆိုင်ရအနေနဲ့မီတာနှုံးထားတွေကိုကလင်ကချင်းနဲ့ပို့ပြီးတော့များများကောက်ခံနေပါတယ်ဆိုပြီးပြောထားတာပါ။ဒီကိစ္စကိုသူကဘလို့အထောက်ထားနေတော့ပြောလဲမသိပါဘူးเนาะသူအကြမ်းမြင့်ရေးထားတာကိုတော့သောရရှင်နဲ့ခုပဲကြားလိုက်ရမှာပါဒါမဲ့လေဒီကိစ္စပေါ်မှာတော့သူရဲ့အချက်ခိုင်လုံလားမခိုင်လုံဘူးလားဆိုတာကတော့တက်ဆိုင်ရာကပြန်ပြီးဖြေရှင်းရမယ့်အချက်ပဲလေဖြစ်ပါတယ်တကယ်၍မခိုင်လုံဘူးသူပြောတာမှားနေတယ်ဒီလိုမျိုးလဲလုံးမနေပါဘူးဆိုရင်တော့တက်ဆိုင်ရာကလည်းပြန်ပြီးတော့အများသိအောင်လို့သူရဲ့လုပ်ငန်းစဉ်ကိုနည်းနည်းသိအောင်ထုတ်ပြန်တင်တယ်လို့ထင်ပါတယ်သူလိုမျိုးအထင်မှားပြီးတော့ဒီစိတ်မချမ်းသာဖြစ်နေတဲ့သူလဲဘယ်နှစ်ယောက်ရှိမယ်ဆိုတာတွက်လို့မရနိုင်ပါဘူးเนาะအမေရှင်အဖြေရှိရတဲ့အတိုင်းဒီတော်ရရှင်နေနဲ့လဲတက်ဆိုင်ရာဌာနဝင်ကြီးဌာနကိုတိုက်ရိုက်တိုင်ကြားပြီးတော့တရားဝင်စောတကားတက်ပြီးတော့တိုင်တန်းကြည့်ပါလို့အကြံပြုချင်ပါတယ်နော်အဲ့ဒါဆိုရင်တော့ဒီမှားနေရင်လဲမှန်မှန်ကန်ကန်ဖြစ်သွားလိမ့်မယ်ဒါမှမဟုတ်လဲမကြည်မနဲ့ဖြစ်နေကြတဲ့သူတွေအနေနဲ့လဲစိတ်ရှိရှင်းလင်းလင်းဖြစ်သွားနိုင်မယ်လို့ယူဆပါတယ်နော်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်မြမတေးချစ်တော်ရရှင်တွေအတွက်လဲဒီတစ်ပတ်တော်ရရှင်တယောက်တောင်းဆိုထားတဲ့မေတ္တာတေးလက်ဆောင်နဲ့ဖြောပြပေးမှာဖြစ်ပါတယ်Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ Tomorrow View ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့တေးတောင်းတဲ့တော်ရရှင်အတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရနော် Facebook စာမျက်နှာမှာသချင်းလာတောင်းတဲ့တော်ရရှင်နိုင်နိုင်ကကျွန်တော်နိုင်နိုင်မှာဆယ်လာပိုင်းနှစ်ကုန်တနင်္လာနေ့နနက်မှာအစိုးရကင်စာတည်ဆူထားတဲ့ဒုနကိုတိုင်းပြည်ဆိုတဲ့သချင်းလေးနဲ့မြတ်တာတေးလက်ဆောင်ဖြောပြပေးပါလို့တောင်းဆိုချင်ပါတယ်။ဟုတ်ကဲ့။သူကအဲ့ဒီနေနာကပ်ပြီးတော့တောင်းဆိုလာတာမလို့ကျမတို့ကဒီအစီအစဉ်တစ်ခုတင်ဆက်တော့မယ်ဆိုရင်ကြိုတင်ပြင်ဆင်အတန်သွင်းရတာမျိုးတွေရှိလို့ဒီတခြင်းကိုချက်ချင်းမထုတ်လွှင့်ပေးနိုင်ပါအောင်နော်။သူတောင်းဆိုထားတဲ့ကိုင်းစားတီဆိုထားတဲ့ဒုနှစ်ကိုတိုင်းပြည်ဆိုတဲ့တခြင်းလေးနဲ့ဖြောပြပေးချင်ပါတယ်ရှင်။တေးတောင်းတဲ့သောရရှင်ရောတေးချစ် VOA သောရရှင်တွေအားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။
ဝတီဒါကနတ်သမီးလေးတပါးနတ်သက်ကြွေကမြန်မာပြည်မှာလူဖြစ်ပြီးတော့ဝေဖွာလာတယ်ဒိန္ဒရီပိုင်ရှင်ယဉ်ကျေးမှုနဲ့သူ့လာတွေရဲ့မြင်လျင်မြင်လျင်မြင်ချင်းပဲခွဲချင်မိသေးတယ်ကိုနှလုံးသားကလက်မျိုးထုတ်ပြခဲ့တယ်ကြီးမန်းထားတယ်အချစ်ပန်းကောင်းတစ်ဝက်မို့ခွဲသူပါတော့ခွေပြီးပြီးတီတီနီးပြစ်ခဲ့သမျှတို့ပြုပြင်မယ်အိမ်ယာထူတော်တီတကြဖြစ်ဖို့ကြိုးစားခြင်းနဲ့ကိုချင်နာသူကိုရည်စားကလေးတင်းတင်းတဲတဲလူပုံအလဲမှာမျက်နှာပါလာဖို့တို့ဆွမ်းဆောင်မယ်
ဆိုထားတဲ့ဒီနှစ်ကိုတိုင်းပြည်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလွားတွေကိုတင်းငွေတွေနဲ့ညပိုင်းနဲ့တင်းလာနေမန္တပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဒီအစီအစဉ်ကိုရေဒီယိုကနေပြောဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လဲဓာတ်ရိုက်နားဆင်နိုင်ပါတယ်နော်မ တ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဒီ Radio Facebook တို့ကနေပြောဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet အစာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တို့ရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေ
။ဘယ်လိုယုံနေကိုသိပိုင်မဲ့ချေရဲ့ရောင်ကားကောင်းတယောက်ရဲ့သစ္စာနဲ့ကျင်နာပါမယ်။ဒီရေကိုရရှိသွားနောက်လိုက်စတုံးနေရောင်နေ
မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြကြရတာပါအခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့ရန်ကုန်မြို့တော်ဒါကာကရချီနဲ့ပူပူတူလာနေသလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့စက်တင်ဘာ20ရက်နေ့ကရန်ကုန်တိုင်းလွှတ်တော်အစည်းအဝေးမှာပပေးတန်းအမှတ်1လွှတ်တော်ကိုယ်စားလှယ်ဦးသန်းနိုင်ဦးကရန်ကုန်မှာမော်တော်ယာဉ်တွေစနစ်တကျရပ်နားနိုင်အောင်အစိုးရကဆောင်ရွက်ပေးဖို့ရှိမရှိစီကံမဲ့ရပ်နားနေတာတွေကိုအရေးယူဖို့ရှိမရှိမေးမြန်းခဲ့ပါတယ်ဒီမေးခွန်းနဲ့ပတ်သက်ပြီးရန်ကုန်မြို့တော်ဝန်ဦးမမောင်စိုးကအစိုးရကစီစဉ်နေတယ်လို့ပြောပြီးအသေးစိတ်တော့ထပ်မပြောပါဘူးအခုပပေးတန်းအမှတ်အဲ့ဒီမေးခွန်းမေးခဲ့တာတလခွဲကြော်ခဲ့ပါပြီအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတိုင်းအစိုးရအနေနဲ့ရောမြို့တော်စီပင်အနေနဲ့ပါထင်သာမြင်သာရှိတဲ့အရေးယူဆောင်ရွက်မှုတစ်စုံတည်းကမတွေ့ရပါဘူးတကယ်တော့ရန်ကုန်မြို့မှာပပေးတန်းအမှတ်မေးတဲ့ကားပါကင်ပြဿနာတွေမကပါဘူးပြဿနာတွေအများကြီးကြုံနေရပြီးဘင်္ဂလားဒေ့ရှ်နိုင်ငံကဒကာလိုအိန္ဒိယနိုင်ငံနယူးဒေလီလိုပါကစ္စတန်နိုင်ငံကရာချီလိုလမ်းပေါ်အန္တရာယ်များတဲ့မြို့တော်ကြီးအဖြစ်တဖြည်းဖြည်းကျဆင်းနေတာပါအဲ့ဒီအဆိုအရအနေနဲ့ဒီပြဿနာဘာကြောင့်မဖြေရှင်းနိုင်ဖြစ်နေသလဲဆိုတာကူတပဆွေးနွေးသုံးသပ်ကြည့်ကြရအောင်ပါ
လက်ရှိရန်ကုန်မြို့ရင်းကိုကြည့်လိုက်ရင်အသုံးပြုနေတဲ့ကားရည်တွက်နဲ့ကားထဖို့ပါကင်နေရာမလုံလောက်တာထင်ထင်ရှားရှားမြင်နိုင်ပါတယ်ဒီလိုဖြစ်ရတာမှာအခြားအကြောင်းတွေလည်းရှိနေပါသေးတယ်ကားဝယ်ရောင်းသမားတွေကသူတို့ကားတွေကိုလမ်းပေါ်မှာအယောင်ပြခန်းသပွဲထားပြီးစီးပွားရေးလုပ်နေတာလုပ်ငန်းသုံးကားတွေကိုနေရာတသက်မှတ်မှတ်ထားမပေးနိုင်တာတချို့နေရာတွေမှာဂိုဒေါင်ဆိုင်ခန်းငှားရမှာဈေးကြီးလို့ကားတွေကိုလမ်းပေါ်ရပ်ပြီးဂိုဒေါင်လိုအသုံးပြုနေတာစတဲ့အကြောင်းအကျောင်းတွေကြောင့်ပဲဖြစ်ပါတယ်ဒီအတွက်ရန်ကုန်မြို့မှာနေပြီးကိုပိုင်ကားသုံးတဲ့ပြည်သူတွေအတွက်အခက်အခဲအများကြီးဖြစ်စေပါတယ်တနေရာကနေတနေရာသွားမယ်ဆိုရင်တေချာတာကတော့ကားပါကင်နေရာရဖို့မလွယ်တဲ့ပြဿနာပါအဲ့ဒီအတွက်အချိန်အများကြီးကုန်အများကြီးစိတ်ပင်ပန်းရပါတယ်လမ်းဘေးလွတ်တဲ့တနေရာရာပါကင်ထိုးမယ်စဉ်းစားရင်တော့အဲ့ဒီနေရာမှာတာယာအဟောင်းတွေပန်းအိုးတွေခုံတွေစသဖြင့်တစ်ခုခုချထားပြီးနေရာဥထားတာမျိုးဆိုရင်လည်းသွားရက်လို့မရပြန်ပါဘူးအခက်မသိရင်အဲ့လိုနေရာဥထားသူနဲ့စကားများပြီးဒုတ်တပြက်ဓာတပြက်လည်းဖြစ်တတ်ပါတယ်နေတိုင်းအဲ့လိုပြဿနာမျိုးပေါ်နေပြီးကားပါကင်ကြောင့်လူသက်မှုအထိဖြစ်ခဲ့ဘူးပါတယ်အခုပပဲတန်းအမှတ်ပြောတာကအခြားနိုင်ငံတွေမှာလိုကားပါကင်အတွက်ရရမဲ့နေရာတွေတတ်မှတ်ပြီးမြင်းဝါကွက်တွေရေးဆွဲပြီးပြီးရင်ထိုက်တဲ့ငွေကြေးကောက်ခံစီကံမလိုက်နာသူတွေကိုတတ်မှတ်ချက်နဲ့အတူအရေးယူဖို့ပါတိုင်းဆိုရအနေနဲ့ကားပါကင်တတ်မှတ်ငွေကြေးကောက်ခံတာကိုပုံစံမျိုးစုံနဲ့လုပ်ပေးနိုင်ပါတယ်ပါကင်ကြေးကိုနာရီအလိုက်ကောက်ခံတာတစ်လစာဒါမှမဟုတ်တစ်နှစ်စာကားပါကင်ကစောင့်ထားပြီးရင်အဲ့ဒီကားကိုလွတ်တဲ့ပါကင်နေရာဘယ်နေရာရက်ရက်ရက်ခွင့်ပြုတာနောက်ပါကင်နေရာတချို့ကိုတစ်လစာတစ်နှစ်စာတီးတန့်တတ်မှတ်ငှားရမ်းတာစသဖြင့်လုပ်လို့ရပါတယ
်အဲ့ဒီလိုစနစ်တကျတတ်မှတ်ပေးလိုက်ရင်ကားပါကင်အတွက်အခကျင်းငွေပေးဆောင်ထားတဲ့ပြည်သူတွေစိတ်အေးချမ်းသာဖြစ်ပါစေမယ်ကားတွေကိုမျိုးလေမှာရက်ပြီးကားအယောင်ပြကန်းလို့သုံးနေသူတွေလဲကားပါကင်ကပေးရမှာမို့အချားငွေမပေးရတဲ့နေရာမျိုးတွားရတာမျိုးလဲဖြစ်ကောင်းဖြစ်လာနိုင်ပါတယ်လက်ရှိရန်ကုန်မြို့ကကားပိုင်ရှင်တွေကိုလေးလာစူးစမ်းချက်အရကားပါကင်အတွက်စိတ်အေးချမ်းသာဖြစ်မယ်ဆိုရင်တစ်လကျငွေ3000လောက်အထိအကုန်ကျခံနိုင်တယ်ဆိုပြီးပြောဆိုကြပါတယ်တိုင်းဆိုရကသာကားပါကင်စနစ်တကျသတ်မှတ်စနစ်တကျငွေကောက်ခံရင်ကားရည်အတွက်သိန်းနဲ့ချီရှိတဲ့ရန်ကုန်မြို့ကနေကားပါကင်ကတစ်လအနည်းဆုံးကျငွေသိန်း 3-4000တနှစ်ကြံ့ငွေဘီလီယံ 40-50 လောက်ဝင်ငွေရနိုင်ပါတယ်ဒီငွေတွေကိုအသုံးပြုပြီးနောက်ထပ်ကားပါကင်နေရာသစ်ဖော်ထုတ်တာရင်းစည်းကမ်းလမ်းစည်းကမ်းကိစ္စတွေမှာအသုံးပြုတာမျိုးလုပ်နိုင်ပါတယ်ဒါဟာနိုင်ငံတော်များများမှကျင့်သုံးတဲ့ကားများနေတဲ့ပြဿနာကိုကားပါကင်ကနဲ့ဖြေရှင်းတဲ့ဖြေရှင်းနည်းတစ်မျိုးပါပဲ
တကယ်တော့ရန်ကုန်မှာတိုင်းအစိုးရကလုပ်ပေးရမှာကားပါကင်စနစ်တကျသတ်မှတ်ပေးဖို့ကိစ္စတစ်ခုတည်းမကပါဘူး လက်ရှိဖြစ်နေတဲ့ကားတွေစီကံတကြမောင်းလို့မရတဲ့ပြဿနာ၊လူတွေပလက်ဖောင်းပေါ်လမ်းလျှောက်လို့မရတဲ့ပြဿနာ၊စပိန်တွေစကူတာတွေစိုက်ကယ်တွေလမ်းပေါ်မောင်းကျင်တယ်လို့မောင်းနေကြတဲ့ပြဿနာ၊စနစ်မရှိလို့လူတွေလမ်းကိုဖြတ်ချင်တဲ့နေရာကနေဖြတ်နေကြတဲ့ပြဿနာ၊ဘတ်စကားမှတ်တိုင်နေရာတတ်တတ်မတ်မတ်မရှိတဲ့ပြဿနာ၊ဈေးတွေတွေမဖယ်ရှားနိုင်တဲ့ပြဿနာအားလုံးကိုတပြိုင်နက်တည်းဖြေရှင်းပေးရမှာဖြစ်ပါတယ်။တိုင်းဆိုရအနေနဲ့တာဝန်စယူခြင်းကလေးကတစ်စင်းမြစ်တစ်စင်းဖြည့်ရှင်းရမယ့်ပြဿနာတွေဖြစ်ပေမဲ့ဖြည့်ရှင်းပေးတာမျိုးမလုပ်ခဲ့လို့ဒီကနေ့ရန်ကုန်မြို့ပေါ်မှာဒီလောက်ရုပ်ပြက်ဆင်းပြက်အခြေအနေစိုးနေရတာဖြစ်ပါတယ်။အခုလိုကိစ္စမျိုးကိုဖြည့်ရှင်းမပေးနိုင်တာဟာ NLD အစိုးရမှပြဿနာအများကြီးရှိနိုင်ပါတယ်။ပထမတစ်ချက်ကပြဿနာကိုမလေးနက်တာဖြစ်နိုင်ပါတယ်။နိုင်ငံတကာမှလည်းဒီလိုကားကြက်တာပဲလမ်းပေါ်စီးကမ်းမဲ့တာပဲဒါဟာတိုးတက်လာတဲ့လက္ခဏာပဲလို့တလွဲတွေးကြပုံရပါတယ်တကယ်တော့ဒီပြဿနာကြီးဟာပြည်သူတန်းနဲ့ချီနေ့စဉ်ကြုံဆုံနေရတဲ့ပြဿနာကြီးမှုအထူးအလေးနဲ့ထားတင်ပါတယ်နောက်ထပ်ဖြစ်နိုင်တာကတော့ NLD တိုင်းဆိုရအရေးအချင်းမပြည့်ဝတာမျိုးပါ platform ဆိုတာလမ်းလျှောက်ဖို့လမ်းဆိုတာကားမောင်းဖို့စိုက်ကားစပေးစကူတာစိုက်ကယ်စီးကွင်ပေးမပေးစနစ်တကျစီကံကြီးကြပ်ဖို့မလုတ်တက်မကင်တက်ဖြစ်ပုံရပါတယ်။နောက်ထပ်ဖြစ်နိုင်တာကစီကံမဲ့လမ်းဖြတ်ကူတာ၊စိုက်ကားစပိန်စိုက်ကယ်စကူတာတွေမောင်းကျင်တယ်လို့မောင်းတာကိုစနစ်တကျအရေးယူရင်ပြည်သူတွေဘလို့တုံ့ပြန်လာလိမ့်မလဲ၊တွေးပူပြီးမလုတ်ရဲမကင်ရဲဖြစ်နေပုံလဲရပါတယ်။လက်ရှိလမ်းမတွေပေါ်မှာလမ်းသွယ်တွေပေါ်မှာကားပါကင်အမှတ်အသားတွေ၊လူကူးမြင့်ကြားအမှတ်အသားတွေ၊ဘတ်စကားဂိတ်အမှတ်အသားတွေပေါက်နေတာတွေဖာဖို့အဆရှိသဖြင့်စနစ်တကျလုပ်မယ်ဆိုဘတ်ဂျက်ငွေကြေးအတန်အသင့်တုံးဆွဲရမှာဖြစ်ပါတယ်။တိုင်းဆိုရဟာဘတ်စကားတွေဝယ်တာမျိုးလိုအစိုးရနဲ့မဆိုင်တဲ့ကိစ္စတွေမှာငွေကြေးအမြောက်အများတုံးဆွဲထားလို့အခုလိုတကယ်အရေးကြီးတဲ့ကိစ္စမျိုးအတွက်ငွေကြေးမလုံလောက်လို့များလားဆိုတာလည်းစဉ်းစားစရာပါ
။နောက်ထပ်အရေးကြီးတာကအစိုးရဟာတခုခုအကောင့်ထဲဖော်မယ်ဆိုအစီအစဉ်ထုတ်ပြန်ရုံအစဉ်စဉ်ညွှန်ကြားခိုင်းရုံနဲ့မပြီးပါဘူး။အောက်ခြေဝန်ထမ်းအစဉ်စဉ်ကစိတ်ပါလက်ပါဝိုင်းပြီးအကောင့်ထဲပေါ်လာအောင်စီယုံဖို့လိုသလိုပြည်သူတွေစီကားလိုက်နာအောင်လဲထိထိရောက်ပညာပေးစီယုံတာမျိုးလုပ်တတ်ဖို့လိုပါသေးတယ်။အခုလက်ရှိတိုင်းဆိုရဟာအဲ့လိုစနစ်ကြအကောင့်ထဲပေါ်တာမျိုးမရှိလေတော့ရန်ကုန်မြို့တော်ဟာစင်ကာပူဘန်ကောက်ပုံစံမျိုးဖြစ်မလာပဲတနေ့တခြားဒါကာကရာချီနယူးဒေလီပုံစံဗယံမာရာမြို့တော်အတွင်ဖြစ်လာနေပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
စီတူအောင်မြင့်ရဲ့ကြည်တွင်တင်သုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
်ဘရရှ်မန်ပြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာအခုဒီသတင်းပတ်ထဲမြန်မာနိုင်ငံကိုလာရောက်ဖို့ရှိပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ရင်ပြောင်းလဲမှုအပေါ်အမေရိကန်ရဲ့အားပေးထောက်ခံမှုကိုပြသမှာဖြစ်တယ်လို့ရခိုင်မျိုးပိုင်းကြက်တဲနဲ့ပတ်သက်လို့လည်းမြန်မာအာဏာပိုင်နေနဲ့ဆွေးနွေးပွဲရှိနေပါတယ်မြန်မာရေးနဲ့ပတ်သက်လို့ရည်တည်ပြောဆိုချက်အထူးသဖြင့်တော့ဒီလက်တလောကြုံတွေ့နေရတဲ့ရခိုင်ရေးနဲ့မြန်မာစစ်တပ်နဲ့ဆက်ဆံရေးစသဖြင့်ဒီအမေရိကန်ပြည်တော်စုရဲ့မြန်မာနိုင်ငံပေါ်ရည်တည်ချက်မူဝါဒဆင်ရည်အပေါ်မှာလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးပို့ထားမယ်ဆိုရင် VOE ရဲ့ဒဲလီလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ယူဆကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voenews.com ဖြစ်ပါတယ်။ပါဝင်စွန့်ွေးမိမြတ်မဲ့သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့ထူးခြားဆင်ပြားသတင်းများအစီအစဉ်အလှဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဂင်းနေကပစံချိန်နှစ်အထိမ်းမှဖြစ်ကပစံချိန်ချိုးမှတ်တမ်းဝင်ခဲ့တဲ့ကြိုးပမ်းမှုတွေကိုပြောပြပါမယ်။အမြင့်ပင်50ကျော်ကချင်းတောင်တဲကိုဘတ်စကတ်ဘောဝင်အောင်ပြစ်ထက်ပြတာနောက်ပြီးမေးစစ်နဲ့မြေကြီးကိုထောက်ပြီးဂျွန်းထိုးပြတဲ့အမြန်ဆုံးစံချိန်ချိုးတာတွေအပါအဝင်ပြည်ထိုင်နိုင်ငံကတီထွင်သူတူဟာခန္ဓာကိုယ်မှာဝှက်ဆင်ပြီးလက်နဲ့ထိန်းချုပ်ရတဲ့ကပအမြင့်ဆုံးဂျက်အင်ဂျင်မိုးပြန်ဝှက်ဆုံကိုတီထွင်လိုက်တဲ့တဲ့တွေကိုကိုငင်းချမ်းနဲ့အတူတင်ပြပေးပါမယ်ရှင
်ဗြိတိန်နိုင်ငံကတီထွင်သူတဦးဟာခန္ဓာကိုယ်မှာဝစ်ဆင်ပြီးလက်နှစ်ဖက်နဲ့ထိမ့်ချုပ်ရတဲ့ကမ္ဘာအမြန်ဆုံးဂျက်အင်ဂျင်မိုးပြန်ဝစ်ဆုံကိုတီထွင်ပြီးဂင်းနစ်မှတ်တမ်းဝင်သွားပါတယ်ရစ်ချတ်ဘရောင်နင်းဆိုတဲ့သူကတကယ့် Iron Man ဝစ်ဆုံလို့ခေါ်ရမယ့်အင်ဂျီကိုတီထွင်ပြီးတနိုင်32မိုင်နှုန်းနဲ့အင်္ဂလန်တောင်ပိုင်းကရေကန်တစ်ခုပေါ်မှာပြန်ပြခဲ့တာပါသူဟာလူကိုယ်တိုင်မိုးပြန်လို့ရမယ်ဝစ်ဆုံတွေကိုတီထွင်တဲ့ Gravity Industry မြန်မ ီးပညာကုမ္ပဏီကိုတည်ထောင်သူလည်းဖြစ်ပါတယ်။ဒီဝတ်စုံကိုသုံးပြီးနေ့စဉ်လူမှုဘဝလှုပ်ရှားမှုတွေဖြစ်တဲ့ကလေးចောင်းပို့တာလိုမျိုးလုပ်ဖို့မဟုတ်ပဲပင်လယ်ထဲမှာအ мян ရေပေါ်ရှက်ပြေးရင်စီးဖို့လိုမျိုးအပန်းဖြေရည်ရွယ်ချက်နဲ့တည်ထွင်တာပါ။တစ်နှစ်အတွင်းမှာအခုလိုဝတ်စုံကိုတည်ထွင်နိုင်ခဲ့တာဖြစ်ပြီးတော့အတော့ကိုပြောဖို့ကောင်းတယ်လို့လည်းဗြိတိန်သတင်းဌာနတစ်ခုဖြစ်တဲ့ Sky News ကို Browning ကပြောပါဗျ။နောက်ပြီးတော့သွာလာရခက်ခဲတဲ့နေရာတွေမှာရှာဖွေကယ်ဆယ်ရေးနဲ့မြေမျက်နှာပြင်လေးလာရေးလိုမျိုးအလင်းအမြန်လုံနိုင်မဲ့အခွင့်အလမ်းတွေလည်းပေါ်လာမယ်လို့မျှော်လင့်နေကြောင်း Browning ကပြောပါတယ်ခင်ဗျာ။
ဒီနေ့ကမ္ဘာစင်တိန်နဲ့ထိမှာဖြစ်ကမ္ဘာစင်တိန်ချိုးမှတ်တမ်းဝင်ခဲ့တဲ့ဂျိုးပန်းမှုတွေကိုတင်ပြလိုက်ပါရစေ။အမေရိကန်ပြည်ထောင်စုကအလှပြဘတ်စကတ်ဘောကစားရီးစရာဟာတာပြောတဲ့ Harlem Globetrotters ဘတ်စကတ်ဘောအသင်းဟာသူတို့အသင်းရဲ့16ခုမြောက်စင်တိန်ကိုချိုးလိုက်ပါရစေ။အဲ့ဒါကတော့အသင်းတွေကတန်နလောဆိုသူကဘတ်စကတ်ဘောကိုလေထဲအမြင့်ပေး90မှာရှိတဲ့ချင်းတွေကိုဝင်အောင်ပြစ်ထက်နိုင်လိုက်တာပါ။တနလောအတွက်လဲဒါက၄ခုမြောက်စင်ချိန်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့အခြေဆိုင်စက္ကတ်တစ်ခုဖြစ်တဲ့ Big Apple စက္ကတ်ကအမေရိကန်ဂျူလီယန်နိုနဲ့ဖာဘီယိုအနာစတာစီနီတို့တွဲကစက္ကန့်30အတွင်း Risley Flits အများဆုံးလုံနိုင်တဲ့စင်ချိန်ချိုးသွားပါတယ်။ Risley Flits ဆိုတာလူတစ်ယောက်ကအောက်ကနေပက်လက်လန်အနေထားမှာခြေထောက်နှချောင်းမိုးပေါ်ထောင်ထားပြီးနောက်တစ်ယောက်ကိုအဲ့ဒီခြေထောက်ပေါ်မှာတင်ပြီးလေထဲမှာတပတ်ကျွန်းပြင်လဲအောင်လှည့်ပေးတာဖြစ်ပါတယ်။သူတို့ကတော့32ပတ်လဲအောင်လှည့်နိုင်ခဲ့တာပါ။ခန္ဓာကိုယ်ပျော့ပြောင်းတဲ့တရုပ်အလှမဲ့လျို့ထန်ဟာ contortion roll လို့ခေါ်တဲ့မေးစစ်နဲ့မြေပြင်ကိုထောက်ပြီးတပတ်ကျွန်းထိုးပြတဲ့အမြင့်ဆုံးစင်ချိန်ချိုးသွားခဲ့ပါတယ်။မီတာ20အကွာအဝေးကို 15.54 စက္ကန့်နဲ့ဂျွန်းထိုးပြီးအရောက်သွားခဲ့တာပါ။နောက်တစ်ယောက်ကဂျပန်နိုင်ငံတိုကျိုမြို့ကယူကီယိုရှင်ဂါဆိုသူကဘောလုံးကိုခေါင်းပေါ်တင်ပြီးမျက်လုံးတစ်ဖက်ကနေတခြားတစ်ဖက်စီကိုအကျဉ်းရည်အတွက်အများဆုံးလှိပ်ပြခဲ့ပါတယ်။တစ်မိနစ်အတွင်းမှာ189ချိန်လှိပ်ပြနိုင်ခဲ့တာပါ။နောက်တစ်ယောက်ကတော့ဂျပန်နိုင်ငံကယူယာယာမာဒါဖြစ်ပြီးတော့ကမ္ဘာအကြီးဆုံးဟူလာဟူပ်ဂွင်းကြီးကိုခါမှလှိပ်ပြခဲ့ပါတယ်။အဲ့ဒီကွင်းရဲ့အချင်းက16ဘီနဲ့ဆယ်လက်မှရှိပါတယ်ရှင်ကဘာတလွားထူကြဆံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်သိန်ကြီးထိုက်ကြီးညာပေးပါမယ်ရှင
်အရှိတောင်အာရှနိုင်ငံကခေါင်းဆောင်တွေနဲ့ညီလာခံတက်ရောက်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကိုဒီကနေ့တင်းနှင်းကနေနဲ့မှဆက်ရောက်သွားပါပြီဖိလစ်ပိုင်ကမနီလာမြို့တော်ကအမေရိကန်တန်ရုံးရှိကိုဖိလစ်ပိုင်ပြည်သူ 3,500 လောက်ချီတဲ့ဆန္ဒပြဖို့ကြိုးစားခဲ့ကြတဲ့ဖိလစ်ပိုင်စံတော်ချိန်ညနေ 6:00 မှာသမ္မတထရန့်ရဲ့ Air Force လေယာဉ်မနီလာမြို့တော်ကိုဆက်ရောက်တာပါဖိလစ်ပိုင်နိုင်ငံကိုကိုလိုနီပြုခဲ့မှုတဲ့အမေရိကန်ပြည်ထောင်စုဟာပြည်ပမှာစစ်တိုက်ဖို့ကြိုးစားနေတယ်လို့ဆန္ဒပြသူတွေကဆွဆွဲပြီးသမ္မတထရန့်ထွက်သွားဖို့အော်ဟစ်ခဲ့ကြပါတယ်ရှင်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်နှောက်ယှက်ခြင်းမရှိဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောတဲ့အပေါ်သူ့အနေနဲ့ယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပါတယ်။ရုရှားသမ္မတကသူ့အနေနဲ့ရောရုရှားနိုင်ငံအနေနဲ့ပါအမေရိကန်ရွေးကောက်ပွဲကိုဝင်ရောက်နှောက်ယှက်ခဲ့ခြင်းမရှိဘူးလို့ပြောတာကိုသူယုံကြည်တဲ့အကြောင်းသမ္မတထရန့်ကဗီယက်နမ်သမ္မတထရန်ဒိုင်ဂွမ်းနဲ့အတူတင်းငွေနေနေကဟနွိုင်းမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုသွားတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံပါရာညာကင်းမြို့မှာဒီကနေ့ကျင်းပတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့စီးပွားရေးနဲ့ယင်းနှိမ့်မြုံနယ်မှုဆိုင်ရာညီလာခံမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်မိန့်ခွန်းပြောပါတယ်မြန်မာနိုင်ငံမှာစီးပွားရေးလုံနီးလုံဟန်ပြောင်းလဲလာတာကိုထောင်ဆန်းစုကြည်ကပြောဆိုတာပါမြန်မာနိုင်ငံမှာအရင်ကစီးပွားရေးလုံရတာပိုလွယ်တယ်လို့ပြောကြတာကဘယ်သူလက်ထိုးရမလဲဆိုတာတစ်ခုပဲသိဖို့လိုတာကြောင့်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုသွားပါတယ်ရှင်
တရင်တင်ကြကိုမတ်သိငိထိုက်တင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမတ်စုံဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Zone ဖြစ်ပါတယ်ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VO American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line to meter 24.25/30 နဲ့ line meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ် VO မြန်မာပိုင်းကိုဖန်ယူနားဆင်တဲ့အတွက်လည်းသောရရှင်တို့ကိုကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.